Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်နှစ်သစ်ဇန်နဝါရီလ17ရက်ကျသားရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ1925 32အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတက်ရိုက်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါရှင်ကျွန်မကတော့စူပြတ်မော်ပါဂါဇာကမ်းမြောင်ဒေသမှာဖြစ်နေတဲ့စစ်ပွဲအတွင်းမှာအစ္စရေးကလူမျိုးတုံတက်ဖြတ်မှုကျူးလွန်နေတယ်လို့ဆိုပြီးတော့တောင်အာဖရိကနိုင်ငံကတရားစွဲတဲ့အမှုကို ICJ တရားရုံးမှာဒီကနေ့စတင်ကြားနာပါတယ်ပင်လယ်နီထဲမှာသွာလာနေတဲ့တင်မော်ရီအပေါ်ဟူသီတပုံတွေတိုက်ခိုက်နေမှုကိုချက်ချင်းရရမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့မြန်မာစစ်တပ်ကစစ်သားဟာနှစ်လအတွင်းမှာ400ကျော်တယ်လို့အိန္ဒိယစစ်တပ်ကပြောကြားလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါမစင်မြတ်မွေကြီးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ရှမ်းမြောက်ဘက်လေကြောင်းတိုက်ခိုက်မှုကြောင့်နမ်မတူဒေသခံရာချီတင်းချောင်နေရပြီးနမ်ဆန်ဘက်မှာဆိုသေဆုံးမှုပါရှိခဲ့တာကိုဒေသခံက
ဒီလိုမျိုးနဲ့ကျေးရကျပြီးပါဦး။လောင်ရှိုမြို့နဲ့တိုးတဲ့ကျေးရအောင်ဆိုကနာလို့ကြမ်းမနေတာကျေးရတယ်။နောက်ပိုင်းဆိုသူတော့ဘာကြီးနေတယ်လဲ။ရွာလာမရှိတော့ပြေးလို့မလို့။အရင်နဲ့လည်းနေပြတဲ့ဘယ်နဲ့ဒီမှာချိုးရဲ။ကိုကရွာလာတဲ့ခါကျတည်းက
။နောက်ကြားဘက်မှာတော့ KNI ဒေတာကန်တွေမြေမြမိုင်းအန်ဒီရကိုစိုးရင်နေကြပါတယ်။နောက်အချင်းတောင်တွေကလည်းမလွတ်ပဲကြံနေသေးတဲ့သတင်းသမားတွေလက်မြောက်ရင်းမီဒီယာသမားတွေကတောင်းဆိုခဲ့ကြပါတယ်။အခုလိုသတင်းလွှာတွေအပီမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသာကဏ္ဍတွေကိုဇက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထေတဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းမှာအစ္စရေးကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ဆိုပြီးတရားစွဲတဲ့အမှုကိုနယ်သာလန်နိုင်ငံ The Hague မြို့ကကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ မှာဒီကနေ့စတင်ကြားနာပါဗျ။2023အောက်တိုဘာ9ရက်ကဟာမတ်စစ်သွေးကြွရရဲ့တိုက်ခိုက်မှုအပေါ်အစ္စရေးရဲ့တုံ့ပြန်မှုအတွင်းမှာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့တောင်အာဖရိကနိုင်ငံကတရားရေးဝန်ကြီး Ronald Lamowa ကဒီတရားရုံးကိုရှောက်ထားတင်ပြခဲ့ပါဗျ။
Against this background,I move now to demonstrate, in turn, how Israel's conduct violates articles.
Gaza ကမ်းမြောင်ဒေသမှာ Palestine တွေကို Israel တို့ကအစုလိုက်အပြုံလိုက်တပ်ဖြတ်နေတာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နေတယ်လို့အဲ့လိုမျိုးလူမျိုးတုံးတပ်ဖြတ်မှုမြောက်နေတဲ့အခြေအနေမဖြစ်အောင်တားဆီးကာကွယ်ခြင်းမရှိဘူးလို့တရားလိုတောင်အာဖရိကနိုင်ငံတရားရေးဝန်ကြီးကရှောက်ထားခဲ့ပါတယ်အစ္စရေးရဲ့တပ်ဖြတ်မှုဟာကြကြပြင်းပြဖြစ်နေတာမို့ဂါဇာမှာလုံခြုံတဲ့နေရာမရှိတော့ဘူးလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ပြောကြားခဲ့တာကိုလည်းသူကတရားရုံးကိုကိုးကားပြောကြားခဲ့ပါတယ်။ဂါဇာမှာအစ္စရေးစစ်ဆင်နေမှုကိုချက်ချင်းရပ်ဖို့အပါအဝင်အစ္စရေးအတွက်မဖြစ်မနေလိုက်နာဖို့လိုတဲ့ကနဦးအမိန့်တွေချမှတ်ပေးဖို့အတွက်တောင်အာဖရိကနိုင်ငံက ICJ တရားရုံးကိုတောင်းဆိုထားပါတယ်။အခုလိုမျိုးတောင်အာဖရိကနိုင်ငံရဲ့ဆွဆွဲမှုတွေအပေါ်အစ္စရေးဘက်ကအခြေအမြစ်မရှိဘူးလို့ပြောဆိုပယ်ချပါတယ်။အရသားတွေထိခိုက်မှုအနည်းဆုံးဖြစ်အောင်လို့အစ္စရေးစစ်တပ်ကဆောင်ရွက်နေပြီးဟာမတ်စစ်သွေးကြွတွေဘက်ကအရသားတွေကိုလူသားဒိုင်းတွေတပွဲအုံပြုနေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဂျညာဟုက ICJ တရားရုံးကြားနာပွဲမှာစခင်တရက်အလိုပုံထုနေညပိုင်းတုန်းကပြောကြားခဲ့ပါတယ
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ဂါဇာစစ်ပွဲမပြန့်ပွားရေးတစ်စက္ကန့်တွေလွတ်မြောက်ရေးအတွက်အီဂျစ်သမ္မတနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဝန်ကြီးအန်တိုနီဘလင်ကန်ဟာဂါဇာမှာဖြစ်နေတဲ့အစ္စရေးဟာမတ်စစ်ပွဲဒေသတွင်းကတခြားနိုင်ငံတွေမပြန့်ပွားမကူးဆက်ရေးနဲ့ကြံနေသေးတဲ့ဖမ်းဆီးကံတစ်စက္ကန့်တွေပြန်လွှတ်ရေးစတာတွေကိုအီဂျစ်သမ္မတအဗ်ဒယ်ဖတာ LCC နဲ့ဆွေးနွေးဖို့ကိုင်ရိုမြို့ကိုဒီနေ့ရောက်သွားခဲ့တာပါ။အစ္စရေးနဲ့ဟာမတ်စကြားအစောပိုင်းကယာယီအပြစ်ခတ်ရစေးရေးသဘောတူညီချက်ရဖို့ဒီအီဂျစ်နိုင်ငံကပဲအဓိကကြားဝင်ဆောင်ရွက်ပေးခဲ့တာပါ။အဲ့ဒီယာယီအပြစ်ခတ်ထားတဲ့ကာလအတွင်းမှာဟာမတ်ကသူတို့ဖမ်းထားခဲ့တဲ့တစ်စက္ကန့်တရားကြော်ကိုပြန်လွှတ်ပေးခဲ့တယ်လို့အစ္စရေးဘက်ကလည်းပါလက်စတိုင်းကျင်းသား240ကိုပြန်လွှတ်ပေးခဲ့ပါတယ်။ဝန်ကြီးဘလင်ကန်ဟာအစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူ့ရဲ့ရှေ့လယ်ပိုင်းခီးစဉ်နောက်ဆုံးတစ်ထောက်ဖြစ်တဲ့အီဂျစ်ကိုအခုလိုရောက်လာတာပါ။ဝန်ကြီးဘလင်ကန်အနေနဲ့ဇန်နဝါရီ10ရက်နေ့မှာပါလက်စတိုင်းသမ္မတမိုဟာမက်အဘတ်စ်နဲ့ပါလက်စတိုင်းအနောက်ဘက်ကမ်းခြေမှာတွေ့ဆုံခဲ့ပြီးနောက်တစ်နေ့မှာပဲအီဂျစ်ကိုရောက်လာတာပါ။ပါလက်စတိုင်းသမ္မတမိုဟာမက်အဘတ်စ်ဟာဝန်ကြီးဘလင်ကန်နဲ့တွေ့ဆုံခဲ့ပြီးဂျော်ဒန်ပြင်အဗ်ဒူလာအီဂျစ်သမ္မတ CC တို့နဲ့လည်းသုံးပွင့်ဆိုင်တီးခြားဆွေးနွေးခဲ့ကြပါသေးတယ်ခင်ဗျာ
ပ င်လယ်နေထဲမှာသွာလာနေတဲ့တမောရီအပေါ်ဒီရေမဲနိုင်ငံကဟူသီတပုံတွေတိုက်ခိုက်နေမှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြစ်တင်လိုက်ပြီးတော့တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။ကမ္ဘာရေကြောင်ကုန်သွယ်ရေးထိခိုက်နေပြီးတော့ရေကြောင်လွတ်လပ်စွာသွာလာခွင့်ကိုထိခိုက်နေတာမို့အမေရိကန်နဲ့ဂျပန်နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲခဲ့ပြီးတော့ဗုဒ္ဓဟူးနေ့ကမဲခွဲဆုံးဖြတ်ခဲ့ကြတာပါ။လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံမှ17နိုင်ငံကထောက်ခံပြီးတရုတ်ရုရှားအယ်ဂျီးရီးယားနဲ့မိုဇမ်ဘစ်နိုင်ငံတို့ကမဲမပေးဘဲကြားနေခဲ့ကြပါတယ်။တမောရီအပေါ်ဟူသီတပုံတွေတိုက်ခိုက်နေတာရပ်ဖို့ဆက်လက်တောင်းဆိုနေချိန်မှာပဲဟူသီတပုံတွေကိုအီရန်နိုင်ငံကအထောက်ပံ့ပေးနေတယ်ဆိုတာလျှက်လျူရှုချားလို့မရဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းစ်ဖီးလ်ကလည်းပြောကြားခဲ့ပါတယ်။အီရန်ရဲ့ပံ့ပိုးမှုမပါဘဲပင်လယ်ညီနဲ့အေဒန်ပင်လယ်ကွေ့ထဲသွားနေတဲ့ကုန်တင်တမောရီအပေါ်ဟူသီတပုံတွေထိထိရောက်ရောက်တိုက်ခိုက်နိုင်မှာမဟုတ်ဘူးလို့သူကထောက်ပြပါတယ်။ပင်လယ်နီးတဲ့သွာလာမှုနဲ့ပတ်သက်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ဟာနိုင်ငံရေးကစားကွက်ဖြစ်တယ်လို့ဟူသီတပုံကောင်းဆောင်ကတုံ့ပြန်ခဲ့ပြီးတော့အမေရိကန်ကသာနိုင်ငံတကာဥပဒေကိုချိုးဖောက်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးတို့နဲ့တိုက်ခိုက်နေတဲ့ပါလက်စတိုင်းတွေဘက်ကရပ်တည်တဲ့အနေနဲ့အစ္စရေးနဲ့ပတ်သက်နေတယ်လို့ယူဆတဲ့သင်္ဘောတွေကိုတိုက်ခိုက်နေတာလို့ဟူသီတပုံတွေကပြောပါတယ်။ဒါပေမဲ့အခုချိန်အထိနိုင်ငံပေါင်း40ထဲမှနေကသင်္ဘောတွေပြစ်မှတ်ထားတိုက်ခိုက်ခံရပြီးတော့တချို့ကအစ္စရေးနဲ့ဆက်နွယ်မှုလည်းမရှိပါဘူး။
အမေရိကန်သမ္မတလောင်းဖြစ်ရေး Republican Party အတွင်း၅ချိန်မြောက်စကားစစ်ထုတ်ပွဲမနေ့ညက Iowa ပြည်နယ် Des Moines မြို့မှာကျင်းပခဲ့ပါတယ်။မနေ့ဇန်နဝါရီ10ရက်နေ့ညပွဲမှာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးဟောင်း Nikki Haley တို့နှစ်ဦးပဲပါဝင်တဲ့ဒီစကားစစ်ထုတ်ပွဲမှာတဦးနဲ့တူအပြန်အလှန်ဝေဖန်ပြောကြားခဲ့ကြပါတယ်။ဒါပေမဲ့ Party အတွင်းသမ္မတလောင်းတွေကြားမှာထိတ်ဆုံးကပြေးနေပြီးဒီစကားစစ်ထုတ်ပွဲမှာမပါတဲ့သမ္မတဟောင်း Donald Trump ကတော့ကိုယ်တော်သိပ်ပြီးတော့ဝေဖန်ပြောဆိုတာမတွေ့ခဲ့ရပါဘူး။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အမူအကျင့်တွေအရတိုင်းပြည်ကိုဥဆောင်တင်တယ်လို့မြင်ပါသလားဆိုတဲ့မေးခွန်းကိုနီကီဟေလီကတိုက်ရိုက်ဖြေသွားတာမရှိပါဘူး။နောက်အမေရိကန်ပြည်ထောင်စုကိုဥဆောင်မဲ့သမ္မတဟာခြေဝန်သိက္ခာအရစံထားရမယ်တန်ရှင်းတဲ့သူဖြစ်ဖို့ပဲလိုတယ်လို့တဝက်ပြီးတော့သူကဖြေချခဲ့ပါတယ်။ Iowa ပြည်နယ်မှာ Republican Party တွင်ပနာမရွေးချယ်ပွဲကျင်းပဖို့သတင်းတစ်ပတ်လောက်တောင်မလိုတော့တဲ့အချိန်မှာဒီ၅ချိန်မြောက်စကားစစ်ထိုးပဲဖြစ်လာတာပါခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဇန်နဝါရီလ17ရက်ကြာသပတေးနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့မြန်မာစစ်တပ်ကစစ်သား2လအတွင်းမှာ400ကျော်ရှိတယ်လို့အိန္ဒိယစစ်တပ်ကပြောကြားလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်ကနေဝင်ရောက်လာတဲ့စစ်သား416ယောက်ရှိခဲ့တယ်လို့ဒီဇန်နဝါရီလ15ရက်နေ့မှာကြားရောက်မဲ့အိန္ဒိယတပ်မတော်နေမတိုင်ခင်ပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမနော့ချ်ပန်ဒေကဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်
။ The activities of the Myanmar army and theEthnic Armed Organization and the PDF in the recent past
မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ဂိုင်းတွေပြည်သူ့ကာကွယ်ရေး PDF တပ်တွေကြားလက်ရှိလပိုင်းတွေမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုချိန်အထိစစ်သား416ယောက်အိန္ဒိယနိုင်ငံထဲကိုခြေချင်းဖြတ်ဝင်လာခဲ့ကြတာဖြစ်တယ်လို့အိန္ဒိယကြီးတပ်ဦးစီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်2023အောက်တိုဘာ29ရက်နေ့ကစပြီးတော့တိုင်းဒေသလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲ့ပေါင်းတိုက်ခိုက်တဲ့စစ်စစ်ရေးမှာစစ်တပ်စခန်းတော်တော်များများကိုညီနောင်အဖွဲ့တွေကသိမ်းပိုက်ခဲ့ပါတယ်။အိန္ဒိယမြန်မာနယ်စပ်နားကတပ်စခန်းတချို့သိမ်းပိုက်ခံရတဲ့အတွက်စစ်သားတွေအိန္ဒိယနိုင်ငံထဲဝင်ပြေးခဲ့ကြတာဖြစ်ပါတယ်။အဲ့လိုမျိုးဝင်ရောက်ခိုးလုံကြတဲ့မြန်မာစစ်သားတွေကိုနှစ်နိုင်ငံအစိုးရချင်းညှိနှိုင်းပြီးတော့ရပ်ပိုင်းတွင်းမှာပဲမြန်မာနိုင်ငံဘက်ကိုအိန္ဒိယကပြန်ပို့ပေးနေတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။2023နှစ်ကုန်ပိုင်းကလည်းချင်းပြည်နယ်ပလောဝစစ်တပ်စခန်းတစ်ခုကစစ်သား151ယောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတယ်လို့အိန္ဒိယနယ်ကြားဆောင်အာတန်ရိုင်ဖယ်တပ်ကပြောပါတယ်။အေးရခိုင်တပ်တွေကစစ်တပ်စခန်းကိုသိမ်းပိုက်လိုက်ပြီးတဲ့နောက်မှာမြန်မာစစ်တပ်ကစစ်သားတွေအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ရှင်
။တရုတ်အနေနဲ့တော့ကိုဗစ်ကြောင့်စီးပွားထိခိုက်ခဲ့ပြီးအခုတော့ခင်းတဲ့ညီအောင်ဗီဇာကန့်သတ်ချက်ကိုလျှော့ပေးလိုက်ပါပြီ။ပြပနိုင်ငံတွေကနေတရုတ်နိုင်ငံကိုလာရောက်ကြမဲ့ခီးသွားတွေအတွက်ပြည်ဝင်ခင်ဗီဇာနဲ့ဆိုင်တဲ့ကန့်သတ်ချက်တချို့ကိုတရုတ်ဆိုရကရှော့ပေါ့ပေးလိုက်တာပါကိုရိုနာဗိုင်းရပ်စ်ကာယောဂါကာလအတွင်းပြည်ပကဘာနဲ့ဆက်သွယ်ဖြတ်တောက်ထားခဲ့တဲ့အချိန်ကြောင့်တိုင်းပြည်စီးပွားရေးတိုးတက်မှုနှေးကွေးလာနေပြီးကမ္ဘာလှည့်ခီးတွေတွေလာရောက်ဖို့လွယ်ကူအောင်အခု ပြည်ဝင်ခွင့်ဗီဇာလျှောက်ထားခြင်းနဲ့ဆိုင်တဲ့ပြင်ဆင်ချက်၅ချက်ကိုတရုတ်ဆိုရလေဝင်မှုကြီးကြပ်ရေးဌာနကဒီနေ့ထုတ်ပြန်လိုက်တာပါ
။為適應當前國際經貿活動高效快捷
လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံကစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာအခြေအနေတွေနဲ့လိုက်လျောညီတွေ့မှုရှိအောင်လှုပ်ဆောင်တဲ့အနေနဲ့အထူးသဖြင့်ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးဆိုင်ရာစီမင်းစည်းကမ်းကန့်သတ်ချက်တွေကိုဖြည့်လျှော့ပေးတဲ့ခေတ်ကာလရဲ့တိုးတက်ပြောင်းလဲမှုတွေနဲ့အညီပြည်ပနိုင်ငံတွေကနေလာရောက်ကြမဲ့ခီးသွွားတွေဝင်ထွက်သွားလာမှုအဆင်ပြေချောမွေ့စေရေးအတွက်လူဝင်မှုကြီးကြပ်ရေးဌာနကပြောင်းလဲချက်ထုတ်ပြန်ခြင်းဖြစ်ပါတယ်လို့တရုတ်ဆိုရလူဝင်မှုကြီးကြပ်ရေးဌာနရဲ့လက်ထောက်အကြီးအကဲလီယူဟိုက်တာဝါကပြောသွားခဲ့တာပါတရုတ်နိုင်ငံမှာစီးပွားရေးလာလောက်ကင်လူသူဒါမှမဟုတ်မိသားစုတွေထံလာရောက်လဲပတ်လို့တဲ့နိုင်ငံသားတွေအနေနဲ့လည်းပြည်ပနိုင်ငံမှာရှိနေစဉ်ပြည်ဝင်ခွင့်ဗီဇာလျှောက်ထားဖို့အချိန်မရှိရင်တော့လက်ခံမဲ့သူရဲ့ဖိတ်စာနဲ့အတူတရုတ်နိုင်ငံတည်းမှာပဲဗီဇာလျှောက်ထားဖို့ရနိုင်တယ်လို့ဆိုပါတယ်။နိုင်ငံခြားကနေလာရောက်ကြမဲ့ခီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာလျှောက်ထားတဲ့ပုံစံကိုလည်းပိုလွယ်အောင်လုပ်ပေးတယ်လို့ပြောပါတယ်ခင်ဗျာ
။ထိုင်ဝမ်မှာတော့ဒီစနေနေ့ကျင်းပမဲ့ရွေးကောက်ပွဲပြီးသွားရင်အလို့သဘောအဆင့်မြင့်ကိုယ်စားလှယ်တစ်ဖွဲ့ဆင်လွှတ်မယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။တရုတ်ပြည်တော်မူကိုလက်ခံထားတဲ့အမေရိကန်အစိုးရအနေနဲ့ထိုင်ဝမ်ရွေးကောက်ပွဲပြီးသွားရင်လည်းဒီမူကိုမပြောင်းလဲပဲဘဲပါတီဘဲကိုယ်စားလှယ်ကိုမှထောက်ခံတယ်ဆိုတာမျိုးမဟုတ်ဘူးဆိုတာပြသဖို့ဖြစ်တယ်လို့အစိုးရထိပ်တန်းတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုဗုဒ္ဓနေ့ကပြောကြားခဲ့ပါတယ်။ထိုင်ဝမ်အမေရိကန်ပူးပေါင်းဆောင်ရွက်ရေးအတွက်အရေးကြီးတဲ့ဆက်သွယ်မှုအတွက်ထိုင်ဝမ်ရွေးကောက်ပွဲမှာအနိုင်ရသူနဲ့အဆက်ဆံလုပ်ဖို့ဖြစ်တယ်လို့ပြောကြားပြီးတော့အမေရိကန်အစိုးရရဲ့မူပြောင်းမှာမဟုတ်ဘူးဆိုတာကိုသူကအလေးထားပြောကြားခဲ့ပါတယ်။အခုလိုအမေရိကန်အစိုးရကအလို့သဘောအဆင့်မြင့်ကိုယ်စားလှယ်တစ်ဖွဲ့ဆင်လွတ်မဲ့အပေါ်တရုတ်အစိုးရကတော့ကျေနပ်မှာမဟုတ်ဘူးလို့အကြေခတ်တွေကသုံးသပ်ပါတယ်။တရုတ်ကထိုင်ဝမ်ကိုသူတို့ပိုင်နယ်မြေအဖြစ်သတ်မှတ်ထားပြီးတော့အချိန်မရွေးပြန်သိမ်းပိုက်နိုင်တယ်လို့ချိန်ချောက်နေတာပါ။အခုထိုင်ဝမ်ရွေးကောက်ပွဲဟာငင်းချင်းရင်းနဲ့စစ်ပွဲရွေးချယ်ရမယ့်ရွေးကောက်ပွဲဖြစ်တယ်လို့လည်းတရုတ်အစိုးရကပြောကြားနေပါတယ်။လက်ရှိအာဏာရ DPP ပါတီရဲ့သမရလောင်းလိုက်ချင်းတယ်ကပြည်မာကြီးရဲ့ချိန်ချောက်မှုတွေကိုစိတ်ရိုက်မသွားကြဖို့ပြောကြားမဲဆွဲနေပါတယ်။အတိုက်ခံKMT ကုမင်တန်ပါတီသမရလောင်းဟိုယူရီကတော့လိုက်ချင်းတဲတာအနိုင်ရခဲ့ရင်အမေရိကန်ရဲ့စီရေးအရာပို့ပြီးတော့ပူးပေါင်းတော့မှာဖြစ်တာကြောင့်ပြည်မာကြီးနဲ့တင်းမာမှုပိုကြီးမလိုက်မယ်လို့ပြောပြီးတော့ထိုင်ဝမ်အတွက်ပိုအန္တရာယ်များတယ်လို့ပြောကြားမဲဆွဲနေပါတယ်ရှင်
။ငှက်တုတ်ကွေယောဂါကိုအနာတိကတိုင်တာကငှက်တွေပင်လယ်ဖြန်တွေမှာပထမဆုံးတွေ့လိုက်တယ်လို့သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။အနာတိကတိုက်တောင်ပိုင်းစောက်ကြောကြီးအကျွန်းကိုတည်ချေမှုများစေခဲ့တဲ့ဒီကုဆတ်မြန်ယောဂါပို့ရောက်လာတယ်လို့ဒီနေ့ဇန်နဝါရီ17ရက်နေ့မှာအခုလိုပြောလိုက်တာကြောင့်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်သူတွေပိုဆိုးရင်ကြည်လာနေပါလေ။စကူအားပင်လယ်ပြောငှက်တချို့ဒီကျွန်းပေါ်မှာတည်ဆုံနေတာကိုတွေ့လိုက်ရပြီးတဲ့နောက်ကမ္ဘာတဝန်းကျငှက်သန်းချီတည်ခဲ့စေတဲ့ငှက်တုတ်ကွေဒီဒေသရောက်လာနေတဲ့ဆိုတာကိုသိပ္ပံပညာရှင်တွေကမနေ့အောက်တိုဘာလမှာစတင်သတိထားမိခဲ့ကြတာပါခင်ဗျာ FIO American တရဲ့ဇန်နဝါရီလ17ရက်ကျတာရိညသတင်းတွေကိုမဆုမြတ်မုံနဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေလှည့်ပါပထမဆုံးကတော့စစ်ကောင်စီလေကြောင်းတက်ခဲမှုကြောင့်ရှမ်းမြောက်နမတူဒေသခံယာကြီးတင်းရှောင်နေရတာပါစစ်ရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီရဲ့လေကြောင်းတက်ခဲမှုနဲ့လက်လက်ကြီးပစ်ခတ်မှုတွေရှိနေတာကြောင့်ထိခိုက်သေးခြင်းမှုတွေနဲ့နေရာစွန့်ခွာရသူတွေရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်စစ်ကောင်စီနဲ့တိုင်းဒေသနဲ့ကန်ညီနောင်မမေအဖွဲ့ကိုယ်စားလှယ်တွေတရုတ်နိုင်ငံကုမင်းမြို့မှာတတိယချင်းဆင်းရဲနေလို့မှာပဲဒီတိုက်ခိုက်မှုတွေဆက်ပြင်းထန်နေတာပါရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးတင်မှတ်မှုနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုစောဝဲလှိုင်ပြောပြပေးပါအောင်ခင်ဗျာ
စစ်ရေးပဋိပက္ခတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ညီနောင်မမေအဖွဲ့ကိုယ်စားလှယ်တွေဆင်းရဲနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ယာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းရှောင်နေကြရပါတယ်နမ်တူမြို့နယ်မန်လီကျေးရွာမှာမနေ့တုန်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့လည်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီနေ့နေ့လည်းထိတော့တက်ကတဲ့တင်းတလာတော့မတွေ့ရသေးဘူးမနေ့ကတော့ဒီမန်လီဘက်မှာစစ်ကောင်စီဘက်ကဂျက်ပတ်တန်ကျင်းနေချိန်လာရောက်ပြစ်ခတ်သွားတယ်အမှပြစ်ခတ်တဲ့အတွက်ကြောင့်ဒီစာတင်ကြောင်းတဲ့လူနေတော့ထိခိုက်ပျက်စီးသွားတာမျိုးရှိတယ်
မိုးမိတ်တီဘောဘက်ဒီမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့တယ်လို့လာရှုမြို့နယ်အတွင်းကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာနဲ့လေကြောင်းကတိုက်ခိုက်တာတွေရှိကြောင်းပြောပါတယ်။မန်လီဒေသခံတဦးကလည်းမနေ့ကညနေ 9:00 လောက်မှာလေရင်နဲ့ဘုံကျဲခဲ့ကြောင်းနဲ့ဒီဒီချိန်နဲ့ပါဆိုရင်ဘုံကျဲခံရတာနှစ်ချိန်ရှိပြီဖြစ်ကြောင်းပြောပါတယ်။
အချိန်ဟောလုံး 9:00 လောက်ပါနော်။လာပြီးတော့ရွာထဲမှာဘုံကျဲပါတယ်။ဘုံကျဲကြောင်းမှာအရင်ဖတ်ကျဲတာပါနော်။
ဘုန်းကြီးကျောင်းမှာဘုန်းကြီးကျောင်းမှာလည်းကျဲတယ်။ဆရာကျောင်းမှာလည်းလာကျဲတယ်။ဆရာကျောင်းမှာဘာမှမပြင်းမပြင်းလည်းကျန်တာဘာမှတော့မကျန်တော့လူကြီးခိုင်းမှုတော့မရှိပါဘူးခေါ့။နှစ်ခါတည်းအရင်တစ်ခေါက်က29ရက်ဖြစ်နေလား2023မှာလူကြီးခိုင်းမှုကတော့ဝန်ထမ်းဆရာမဆရာမလေးတယောက်ပဲတွေ့ရတာရှင်။အရင်တစ်ခေါက်ကကျောင်းနေပဲရှိရလေကျောင်းမှာကျဲရင်လည်းတဝက်ဖြစ်သွားတာပေါ့။ဒီအမေကလည်းဆက်ပြီးတော့လာကျဲတာအကုန်လုံး
လေကြောင်းတိုက်ခိုက်မှုကြောင့်မန်လီရွာသား400ကျော်ဟာတရုတ်ရင်နံပိုက်လိုင်းအနီးကပန်းတပြေရွာကိုတိမ်းရှောင်ထွက်ပြေးနေကြအောင်ဆက်ပြောပါတယ
်။မန်လီရဲ့ထက်ကပန်းတပြေရွာဆိုတာရှိတယ်လေ။အဲနေရာမှာလာဖုံးတာ။အဲနေရာမှာလည်းပိုက်လိုင်းနေရှိတယ်။ပိုက်လိုင်းနေနေနေတာလေ။လောလောဆယ်တော့ကျော်တာ400ကျော်လောက်ရှိတယ်။400ကျော်ရှိတယ်ပန်းတပြေမှာရမှာ။ဆက်ခဲကတော့တောင်းနေရတဲ့ခက်ခဲတာပါ။ပြန်ဟိုစားရအဲ့လိုတိတ်အောင်ပြေးဦးနော်။ချိုကလေးကလေးပါစားရအဲဆောင်းနေကောင်းအောင်နေအဲ့လိုအဝတ်စားရပါ
မန်လီရွာဟာ2022ခုနှစ်ကတအောင်းတရားနယ်လင်နဲ့ RCSS ရှမ်းပြည်မြောက်ပိုင်းတပ်တွေအကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တရွာလုံးတိမ်းရှောင်ခဲ့ရသလိုနေအိမ်အများအပြားလည်းပျက်စီးခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့နောင်ချိုနဲ့ပြင်ဦးလင်မြို့နယ်အစပ်ကကြောင်မဲလေးရွာကစစ်ကောင်စီတပ်စခန်းကိုတရားနယ်လင်နဲ့မန္တလေး PDF တွေပူးပေါင်းတိုက်ခိုက်နေတာတွေကြောင့်တိုက်ပွဲပြင်းထန်ခဲ့ပါတယ်။နောင်ချိုမြို့နယ်30ရွာမှာလည်းဒီကနေ့လေကြောင်းကဘုံကျဲခဲ့တာကြောင့်အရသာတအုပ်သေဆုံးခဲ့သလိုကြောင်မဲလေးတပ်စခန်းကိုတော့ TNL နဲ့ MD1 PDF ပူးပေါင်းတပ်တွေကတင်ယူခဲ့ကြောင်းနောင်ချိုဒေသခံတဦးကပြောပါတယ်
။အခုလူငယ်နဲ့ကျဲတာတက်ပြီးပါဦး။နောင်ချိုမြို့နဲ့30ကျေးပါအောင်စု။30ကျေးပါအောင်စုတနင်္လာနေ့ကနေကကျဲတယ်။နှစ်လုံးကျဲဒီတော့ဘာကြီးနေကြလဲ။ရွာလာမရှိတော့ပြေးကုန်လေ။အရင်နဲ့ကလေနဲ့ပြည့်တယ်ဘယ်နဲ့ကြီးမထိုးဘူး။ခုကရွာလာတဲ့ခါကျတော့ကြောင်မဲလေးကတော့တိုက်ပွဲပြီးပါအောင်။မနေ့က
ကြောင်မဲလေးတပ်စခန်းကိုမနေ့ကတင်ယူခဲ့ကြောင်းပြောပေမဲ့တီအန်အယ်လီကတော့အတီးပြူတာမရှိသေးပါဘူး။ကြောင်မဲလေးကျေးရွာနီးကတန်ဖိုးကျေးရွာကိုစစ်ကောင်စီကပြန်လည်သိမ်းယူကြောင်းသတင်းတွေထွက်ခဲ့ပေမဲ့တီအန်အယ်လီနဲ့ MD1 PDF ပူးပေါင်းတပ်တွေကဆက်လက်ထိန်းသိမ်းထားဆဲဖြစ်ကြောင်းပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကန်မြို့မှာဒီလ9ရက်နေ့ကစစ်ကောင်စီတပ်တွေအားလုံးဆုတ်ခွာခဲ့ပေမဲ့ဒီလ9ရက်နေ့မှာတုံချိန်ရက်ွက်ကိုစစ်ကောင်စီကဘုံကျဲတက်ခိုက်တာကြောင့်အဆောက်အဦတွေပျက်စီးခဲ့ကြောင်းကိုကန့် MNDAA ကသတင်းထုတ်ပြန်ထားပါတယ်ဒီလ9ရက်မှာဝကိုမိုင်အုပ်ချုပ်ခွင့်ရတိုင်းကဟိုပန်နဲ့ပန်လုံမြို့ကိုညီတော်မဟာမိတ်တွေကတည်ယူခဲ့တဲ့နောက် UWSC ဝါတပ်ဖွဲ့ကိုလွှဲပြောင်းပေးအပ်ခဲ့ကြောင်းနဲ့ဒီလိုလွှဲပြောင်းပေးအပ်တဲ့အခါနာကိုမိုင်းမော့ KI KI မူးနဲ့ဌာနဆိုင်ရာဝန်ထမ်းတွေတက်ရောက်ခဲ့ကြောင်း UWSC ရဲ့ဝ Channel ကဒီလ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ဒေသတိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတရုတ်နိုင်ငံကုမင်းမြို့မှာဒီအပိုင်းအတွင်းကျင်းပနေတဲ့စစ်ကောင်စီနဲ့ညီနောင်မဟာမိတ်တွေရဲ့တတိယအကြိမ်ဆွေးနွေးပွဲနဲ့ပတ်သက်လို့လည်းစစ်ကောင်စီရောညီနောင်မဟာမိတ်အဖွဲ့တွေကပါသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
လေကြောင်းတိုက်ခိုက်မှုတွေကြောင့်နမ်မတူဒေသခံရာချီတင်းရှောင်နေရတာကိုကုစားဝန်လိုင်ပြောပြခဲ့တာပါအခုတော့မြေမြုံမိုင်းအန်ဒီယေကိုလည်းကီအန်ဒီဒေသခံတွေစွန့်ရင်နေရတာပါမချာသေးခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကီအန်ဒီဒေသမှာမြေမြုံမိုင်းတွေရှင်းလင်းဖို့ကြိုးပမ်းနေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်တိုက်ပွဲတွေကြောင့်ဘေးလွယတင်းရှောင်နေရတဲ့ဒုက္ခသည်တွေကတော့မိုင်းအန်ဒီယေကိုစွန့်ရင်နေကြဆဲပါဒီကီအန်ဒီဒေသခြေနေကိုရန်ကုန်ကပေးပို့လာတာမိတ်သက်စင်ပြောပြပေးပါအောင်ခင်ဗျာ
စီပရိပခရပြင်းထန်ခဲ့တဲ့ကီအန်ဒီဒေသမှာရင်ဆိုင်နေရတဲ့မြေမြုံမိုင်းအန်ဒီရီကိုရှင်းလင်းနိုင်ဖို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြိုးပမ်းနေကြပါလေ။မကြာသေးခင်တုန်းကစတင်လိုက်တဲ့မိုင်းရှင်းလင်းရေးအခြေအနေနဲ့ပတ်သက်လို့ဒီမော့ဆုတ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဗဟိုပြန်ကြားရေးဌာနကအခုလိုရှင်းပြပါလေ
။အရင်ကပါဆက်ကဆက်ထိုင်ခဲ့တဲ့နေရာတွေပေါ့မိုင်းထောင်ထားခဲ့တော့အဲ့ဒါပြန်ရှင်းလင်းရေးလုပ်နေရတယ်။အာခက်ခဲတော့အများကြီးရှိပါလေ။အဲရှင်းလင်းတဲ့နေရာမှာတော့စီဖိုးတွေအဲအရင်ဖိုးတွေပြီးတော့မိုင်းရလည်းတော့အများကြီးရပါလေ။သူတို့အာတင်ပြတာတော့မရှိသေးဘူးတော့အသေးစိတ်လာပြောပြတာမရှိဘူးပေါ့။တော်တော်များတော့ရပါလေ
။မိုင်းရှင်းလင်းရာမှာထိခိုက်တရားရရှိသူတချို့ရှိခဲ့ပေမဲ့လေအသက်အန္တရာယ်စွင့်ရတဲ့အထီးတော့မရှိဘူးဆိုပြီးတော့လေပြောပါလေ။စစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အင်အားစုတွေကြားတိုက်ပွဲတွေအတွင်းမှာမြေမြုံမိုင်းအသုံးပြုမှုတွေကြောင့်လက်နက်ကိုင်ပဋိပက္ခတွေငြိမ်သက်နေပေမဲ့လေဒေသခံတွေကတော့နေရက်ပြန်ဖို့စိုးရိမ်နေကြပါသေးတယ်။ရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့နယ်မှာခိုးလုံနေတဲ့ဒီမော့ဆုမြို့နယ်ကုန်းသာရွာသားတယောက်ကတော့နေရက်မပြန်ရဘူးလို့အခုလိုပြောပါသေးတယ
်။ပြန်မနေနိုင်ဘူး။ကျွန်တော်ကမှပြန်နေလို့မရသေးဘူး။တော်တော်ပြန်ရှင်းလင်းပေးနေတယ်။အထူးရွာတွေအရှင်းရှင်းနေပြီပေါ့နော်။ကျွန်တော်တို့ရွာဖက်တော့မရောက်သေးဘူးလို့ပြောတယ်။
အလားတူစီဆိုင်မြို့နယ်မှာခိုးလုံနေတဲ့ KNY ဒေသခံတယောက်ကလည်းလုံခြုံရေးအတွက်စိတ်မချရသေးဘူးလို့ပြောပါတယ်
ကအတက်ပေးပြီးတော့အဲ့ဒီဒီမြေမြတ်မရရှိနေပေးတဲ့အတွက်လည်းသူတို့အញ្ញာကျေးဇူးတင်နေပါတော့။ဒါမဲ့လို့ကီသူရီယာပြန်ဖို့ဆိုလဲလောလောဆယ်ဆယ်ချတဲ့အချိန်ကြီးရောမဟုတ်သေးဘူး။ဒါခံတော့ချက်ချင်းတော့ပြေးမပြတ်ချင်သေးပါတော့။ဒါမျိုးမရှိနေဆိုရင်လည်းလောလောဆယ်ဆယ်ပြတာတော့ဖြစ်ချင်မှာစိတ်မဲ့တလုံးတလေးပြန်လာနေဖြစ်ဖြစ်မှာပါတော့။ပြန်နေဖို့ဆိုရင်ဆိုဆယ်ချတဲ့အချိန်ကြီးရောမရှိသေးအဲ့ဒါမလုံးလုံးပြန်နေတော့မရှိသေးဘူး။
ဒီသားရလည်းနဲ့ကိုင်အဖွဲ့ရင်းနဲ့တိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ကအသုံးပြုတာဟာစစ်ရာဇဝမှုမြောက်တည်ဆိုပြီးတော့ပြီးခဲ့တဲ့နှစ်ဇူလိုင်လမှာပဲနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကသတိပေးပြောဆိုထားပါလေ။မြေမြုံမိုင်းအသုံးပြုမှုကိုနိုင်ငံတကာမှာတားမြစ်ထားပေမဲ့လေ KNY ဒေသကြီးရွာအခု20ထက်မနည်းမှာစစ်ကောင်စီတပ်တွေကမြေမြုံမိုင်းတွေကိုအသုံးပြုခဲ့ပြီးတော့လူရောက်20ထက်မနည်းသေဆုံးခဲ့တယ်ဆိုပြီးတော့ကိုတွေ့သိရှိရတဲ့သူတွေကိုကူကပြီးစီရင်ကစားမှာဖော်ပြထားခဲ့တာပါမြန်မာနိုင်ငံတွင်ပြည်ပခဒေသတွေမှာစစ်ဖက်အရက်ဖက်ပြစ်မှတ်မခွဲဘဲနဲ့မြေမြုံမိုင်းတုံးနေတာတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေတိုးလာတယ်ဆိုပြောလဲပေါ်ပြထားပါတယ်ရှင
်ခရီးပဲစစ်ပွဲတွေကြောင့်မြေမြုံမိုင်းအန္တရာယ်ကင်းနီဒေသခံတွေစိုးရိမ်နေရတာမဟိတ်သန့်စင်ပြပြခဲ့တာပါအခုတော့သတင်းသမားတွေကလည်းသတင်းသမားလွတ်မြောက်ရေးမီဒီယာအခွင့်အရေးလှုပ်ရှားမှုဖြစ်နေတောင်းဆိုလိုက်ကြတာပါစစ်ကောင်စီကဖမ်းဆီးရတဲ့သတင်းသမားတချို့မကြသေးခင်ကပြန်လွတ်လာပေမဲ့နောက်ထပ်အရေးယူထောင်ချခံရတဲ့အပေါ်သတင်းမီဒီယာသမားတွေကဝေဖန်လိုက်ကြပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးနေ့ကအကျဉ်းသားထောင်ချီလွတ်လာတဲ့အထက်မှာသတင်းသမားအ ਨੇ စုံ3ဦးသာပါဝင်ခဲ့ပေမဲ့အများအပြားကတော့ဖမ်းဆီးခံထားရဆဲဖြစ်ပါတယ်မြန်မာသတင်းသမားအများစုရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့လာတာကိုမဆုမုံပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာလွတ်လပ်ရေးနေ့ထိမ့်မတ်ဖြစ်တဲ့အကျဉ်းသား9600ကျော်လွတ်ပေးခဲ့ရမှာအနည်းဆုံးသတင်းသမား3ဦးပါဝင်ခဲ့ပေမဲ့နောက်ထပ်အများအပြားကြံနေသေးတာကြောင့်အ мян ဆုံးပြန်ပြီးတော့လွှတ်ပေးဖို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကတောင်းဆိုလိုက်ပါတယ်မကြသေးခင်ကပဲထောင်တန်းတသက်ပြစ်ဒဏ်ချခံခဲ့ရတဲ့ရုတ်တံသတင်းတော်ဟောင်းရှင်ဒေဝီအပါအဝင်ဖမ်းဆီးခံထားရတဲ့သူတွေလွတ်မြောက်ရေးကြိုးပမ်းသွားမယ်လို့လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကဖွဲ့စည်းခဲ့တဲ့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့အတွေ့အမှုဦးတိုးစော်လက်ကပြောပါတယ
်အဓိကတော့ကျွန်တော်တို့လုံချုံရင်းနဲ့အကာအကွယ်ပေးရေးဆိုတဲ့ခေါင်းစဉ်ကထိတ်ဆုံးကနေပါလာတာပေါ့ဗျာအဲ့တော့ကျွန်တော်တို့ဘာလုပ်နိုင်မလဲဆိုတော့ဒီကြတာတော့အလုံးမောင်းအချုပ်ထဲမှာ52ယောက်ကျန်သေးတယ်အခုရှင်ဒေဝီအပါဝင်ပေါ့နော်ရှင်ဒေဝီကတော့တက်တက်တူကြားတယ်အဲ့တော့သူတို့နဲ့ပတ်သက်တဲ့လက်တွေ့ကြတဲ့ဟိုကျွန်တော်တို့ကမ်ပိန်းတွေလုပ်ဖို့လဲကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးနေတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီ ASEAN region ရဲ့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့ရောကျွန်တော်တို့တခြား IFK လိုမျိုးအေးစပ်ပစီဘေးဝီဂျင်နီယာသတင်းမီဒီယာတမားနေတာပေါ့ပြီးတော့သူတင်းတော့ဒီလူတွေကိုကျွန်တော်တို့မမိတ်လည်းမဖြစ်သွားဘူးသူတို့ရဲ့လွတ်မြောက်ရေးကိုလည်းလက်တွေ့ကြပြီးလုပ်နိုင်တဲ့ဟိုကမ်ပိန်းမျိုးစုံလုပ်သွားဖို့တော့စီစဉ်ထားပါတယ်ခင်ဗျာ
မှတ်တမ်းရုပ်ရှင်ဒါရိုက်တာတဦးလည်းဖြစ်သူရှင်ဒေဝီကိုတော့အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်တွေနဲ့ရန်ကုန်တိုင်းမြောက်ကလာပါစစ်ခုံရုံးမှာမနေ့တုန်းကပဲထောင်နှံတသက်တကြုံပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအရက်သားအစိုးရကိုဖယ်ရှားပြီးတော့ဆီယနာသိမ်းခဲ့ပြီးတဲ့နောက်ပိုင်းသတင်းမီဒီယာလွတ်လပ်ခွင့်တွေကျဆင်းလာခဲ့တယ်လို့သတင်းသမားတွေပေါ်မှာဖိနှိပ်မှုတွေလည်းပိုတိုးလာနေတယ်လို့ဦးတိုးစော်လက်ကပြောပါတယ
်အခုအချိန်ကြီးကတော့သတင်းသမားတွေအတွက်တော်တော်လေးကိုအဆိုးအဆုံးအချိန်ကြီးပဲကြာသူတဖြစ်တော့ကျွန်တော်တို့ကသတင်းမီဒီယာဥပဒေရှိတယ်ဒီထဲမှာတိတိကျကြာတန်လာတာသတင်းသမားတွေကိုတကယ်လို့များဥပဒေရအရေးကြီးမှဆိုရင်သတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်အဲ့မှာအခုပဲဟိုရှင်ဒေဝီကိစ္စမှာသတင်းမီဒီယာဥပဒေနဲ့အရေးယူတာမဟုတ်ဘူးကြာသူကအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေတော့အရန်ချောက်ဖို့ကောင်းပါလေအမြင့်ဆုံးဥပဒေနဲ့ချရတယ်ဆိုတော့ဒီဥစ္စာပွင့်လင်းပြောရင်သတင်းသမားတွေကိုမမြင်ရတဲ့စီးရှိတယ်မကြော်လာနဲ့ကြော်လာရင်တော့မင်းတို့ကဒီလိုအပြစ်ပေးခံမှာဆိုပိုချင်းချောက်တဲ့ဒင်းမလုတ်ရဲအောင်ချင်းချောက်တဲ့ပုံစံမျိုးပို့ပြီးတော့ပေါက်နေပါလေအိုက်တိုင်းမလေးလုံနေတာပါသတင်းသမားတွေကိုသတင်းမလိုက်ရဲအောင်သတင်းမရေးရအောင်စွန့်အောင်တောင်းသမင်တကာလုတ်တယ်လို့ပဲပြောပြရစီလောလောဆယ်မြန်မာပြည်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကတော်တော်အဆိုးအဝါဆုံးအခြေအနေရောက်နေတယ်လို့ပဲပြောပြရစီခင်ဗျာ
လွတ်လပ်ရေးနေတုန်းကပြန်ပြီးတော့လွတ်မြောက်လာတဲ့သတင်းသမားကိုကောင်းဆက်လင်းကတော့အချင်းထောင်တွေကသတင်းသမားတွေလွတ်မြောက်ဖို့လိုပါတယ်လို့ပြောပါတယ
်အဲဒီမှာဆန်ခဲ့တဲ့သတင်းသမားတွေအတွက်ကိုကျွန်တော်သူတို့လည်းအများပြန်ထွက်စေခြင်းပြီးပြဟုတ်ရှားသူတို့အနေသားနဲ့ဆိုရင်အဲဒီမှာနေရတာသူစိတ်မပြေဘူးဟိုလိုမျိုးတရားကြီးပါလာရင်တော့အေးကြိုက်တာတွေပါရှိတယ်အဲ့တော့အဲဒီမှာအရင်ကြာဝိုင်း စင်မကြီးနိုင်အကုန်လုံးပြန်လွတ်စေခြင်းပြီးဒီတရင်သမားတွေရောတခြားသူတွေရောအကုန်လုံးပြန်လွတ်စေခြင်
းပြင်သစ်အခြေဆိုင်နယ်စည်းမခြားတရင်သမားများအဖွဲ့ RSF ရဲ့တရေလလခွေအညွန့်ကိမ့်မှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်အဆင့်183မှာရှိနေပါတယ်ရှင
်။တရင်သမားတွေလွတ်မြောက်ရေးမီဒီယာအခွင့်အရေးလှုပ်ရှားသူတွေတောင်းဆိုခဲ့တာမဆုမွန်ပြပြခဲ့တာပါ။အခုတော့ဟောင်ကောင်သားတွေရဲ့ရွေးကောက်ပွဲအခြေအနေပါ။တရုတ်နိုင်ငံကဟောင်ကောင်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်လာတာနဲ့မြဟောင်ကောင်ဒေသခံထောင်ပေါင်းများစွာဟာဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုထွက်ပြေးနေကြပါတယ်။အဲ့ဒီထက်ကတချို့တွေကတော့ထိုင်ဝမ်ရဲ့နိုင်ငံရေးကိုဝင်ခဲ့ကြပါတယ်။ထိုင်ဝမ်မှာစနေနေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်ထိုင်ဝမ်ရဲ့ဒီမိုကရေစီစနစ်မှာပိုပြီးကြီးမားတဲ့ခန့်ကဏ္ဍကနေပါဝင်ကြတဲ့ဟောင်ကောင်သားတွေကို VOA သတင်းတောက် Bill Gallo နဲ့ Kitty Tam တို့ကမေးမြန်းထားတာကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။ဟောင်ကောင်မှာမွေးတဲ့ Chu Phok Thai ဟာလာမယ့်ထိုင်ဝမ်ရွေးကောက်ပွဲမှာသူအနိုင်ရဖို့အခွင့်အရေးမရှိဘူးဆိုတာသိပေမဲ့လည်းရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေတာပါ
။我不要，我不需要。当选呐！
တကယ်တော့ရွေးကောက်ပွဲမှာကျွန်တော်အနိုင်ရဖို့အတွက်လုပ်နေတာမဟုတ်ပါဘူးကျွန်တော်ဒီမှန်ချက်ကဟောင်ကောင်ပြည်သူတွေရဲ့အတန်တွေကိုကြားအောင်လုပ်နေတာပ
ါဟောင်ကောင်မှာတော့ချူဟာဒီမိုကရေစီရေးလိုလားတဲ့ပါတီကနိုင်ငံရေးသမားတူဖြစ်ပါတယ်အခုခါမှာတော့သူဟာထိုင်ဝမ်လွတ်တော်အမတ်နေရာမှာအရွေးခံရဖို့အတွက်ဝင်ရောက်ရှင်ပြိုင်နေတာဖြစ်ပါတယ
်ကြိုက်ကြည့်လေမေယော်လိုင်းကောက်တာ
ဒီမှာကအများပြည်သူနဲ့ဆိုင်တဲ့အစိုးရယုံတွေလွတ်တော်အမတ်နေရာတွေအတွက်ဝင်ရွေးဖို့ခတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကိုလုပ်နိုင်ဖို့အတွက်ဗန္ဓာရေးအရအထောက်အပံ့ဒါမှမဟုတ်ရင်နိုင်ငံရေးပါတီတစ်ခုခုမှပါဝင်ပတ်သက်နေတဲ့သူဖြစ်ဖို့လိုပါတယ
်။တရုတ်အစိုးရကဟောင်ကောင်ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုနှိမ်နင်းပြီးတဲ့နောက်ဟောင်ကောင်ကနေထိုင်ဝမ်ကိုထွက်ပြေးလာသူထောင်ပေါင်းများစွာထဲမှာခြူလဲတယောက်ပါဝင်ဖြစ်ပါတယ်။တရုတ်အစိုးရအုပ်ချုပ်မှုအောက်နိုင်ငံသားလွတ်လပ်ခွင့်တွေဘလောက်တောင်ဆုံးရှုံးနိုင်လဲဆိုတာကိုအတော်များများကအခုခါမှသတိပေးနေကြပါတယ်။
I always tell Taiwanese people you have a chance to vote you have
a chance to Taiwan ပြည်သူတွေကိုအမြဲပြောပါတယ်ခင်ဗျားတို့မှာမဲပစ်ပိုင်ခွင့်ရှိတယ် Taiwan ကိုနောက်ထပ် Hong Kong လို့ဖြစ်မလာအောင်ရပ်တန့်နိုင်တဲ့အခွင့်အရေးခင်ဗျားတို့မှာရှိတယ်ဒါကိုလုပ်ကြပါမဲပစ်ကြပါဆိုပြီ
း Hong Kong Main ဟာ Taiwan ကပါတီငယ်လေးတစ်ခုဖြစ်တဲ့ Taiwan နိုင်ငံတော်ထူထောင်ရေးပါတီကနေလွတ်တော်မှအဖြစ်နဲ့ရွေးကောက်ပွဲမှုကျူးပန်းခဲ့ပေမဲ့လည်းသတ်မှတ်ထားလို့ Taiwan မှာ10နှစ်နေဘူးတဲ့တက်တမ်းမရှိတာကြောင့်ရွေးကောက်ပွဲဝင်မရခဲ့ပါဘူး
I do think that has to be changed because it's unfair.
တရားမျှတမှုမရှိတဲ့အတွက်ဒါကိုပြောင်းလဲဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့မှာမဲပစ်ပိုင်ခွင့်တော့ရှိတယ်။ဒါပေမဲ့ရွေးချယ်ပိုင်ခွင့်တော့မရှိပါဘူး။ဒါကတိတ်တော့မမျှတဘူးလို့ကျွန်တော်ထင်တယ
်။ဟောင်ကောင်သားတော်များများဟာထိုင်ဝမ်ကိုရောက်လာပြီးတဲ့နောက်ထိုင်ဝမ်ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးဥပဒေကြောင့်အမြဲတမ်းနေထိုင်ခွင့်လိုမျိုးအခြေခံကျတဲ့စိန်ခေါ်မှုတွေကိုပို့ပြီးတော့ရင်ဆိုင်နေရပါတယ်။ချူဖက်ထိုင်းကတော့ဟောင်ကောင်သားတွေရဲ့ခံကြမ္မာအပေါ်台湾的南洋也要阿勇塞姆的也是看不来不了票吧的
没有看到像没有票他容易看到像没有票
如果我们南洋不对香港大瑞士的亚南的美国南南北市的时候都对吧所以地方的香港大瑞士的单位的救助赛拿场的南洋的地方没有老板香港大瑞士的赛尼亚的北路都卡里的屁屁他跟香港大瑞士的赛马的
အခုဒီချိန်ထိုင်ဝမ်ရွေးကောက်ပွဲအကျိုးကာလတွေမှာတော့ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေဟာလွန်ခဲ့တဲ့၄နှစ်ကဟောင်ကောင်ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေချိန်တုန်းကလို့မဟုတ်ပဲဟောင်ကောင်ကိစ္စကိုတိတ်ပြီးတော့ထည့်သွင်းပြောဆိုတာမရှိတော့ပဲဒီတာဝန်ကချူးလို့လိုမျိုးဟောင်ကောင်ကနေထိုင်ဝမ်ကိုပြောင်းလာပြီးတော့ထိုင်ဝမ်ကိုဟောင်ကောင်လိုမျိုးမဖြစ်အောင်အသိပညာပေးဖို့ကြိုးပမ်းသူတွေပေါ်မှာကြားရောက်လာနေတာဖြစ်ပါတယ်ခင်ဗျာ
တရုတ်ရဲ့ဖိနှိပ်မှုအောက်ကနေထွက်လာတဲ့ဟောင်ကောင်သားတွေလည်းပါလာတဲ့ထိုင်ဝမ်ရွေးကောက်ပွဲအချင်းတွေကိုရနိုင်ပြပြခဲ့တာပါချက်သာပင်းညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့မကြာခင်ဥအောင်ခင်ရဲ့မြမအရေးဆုံးသက်ချက်နောက်ကျမ်းပိုင်နဲ့တိုင်းရင်သတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
ဖီယိုအမေရိကန်တန်ကနေဇန်နဝါရီလ17ရက်ကျတော်ရီညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ1925.32တို့ကနေည10:00အထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VO ရဲ့ website, Facebook နဲ့ YouTube ကနေလည်းဆက်ပြီးတော့တိုက်ရိုက်နှာစင်ကြည့်ရှုနိုင်ပါတယ်။ဒီအခုလာမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကျတော်ရီညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြဂျမိုင်းကန္တာနောက်တိုင်းဒေသသတင်းတော့တွေရဲ့တိုင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စီးပွားရေးမှတ်တမ်းနဲ့ဘိန်းမှတ်တမ်းခေါင်းစဉ်နဲ့သုံးသက်ထားပါတယ်စစ်ကောင်စီလက်ထက်မှာတိုင်းပြည်စီးပွားရေးကျဆင်းနေပြီးဒုက္ခတွေဥယျာဉ်လဲတိုးပွားလာနေပါတယ်တစ်ချိန်တည်းမှာပဲဘိန်းစိုက်ပျိုးမှုနဲ့စားသုံးမှုကလည်းတိုးပွားနေတယ်လို့ဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
ကိုဗစ် -19 ရောဂါနဲ့ကမ္ဘာငွေကြေးဖောင်းကျွမ်းမှုရဲ့မကောင်းမှုအကျိုးဆက်တွေခံစားနေရခြင်းမှာမြန်မာပြည်မှာဆက်အာဏာသိမ်းပြန်တဲ့အတွက်လူမှုစီးပွားရေးအခြေအနေဆောက်ရုပ်ကျဆင်းသွားပါတယ်ဆက်အာဏာသိမ်းမှုကြောင့်အယက်သားတမိုင်းအစိုးရတွေလက်ထက်ကအကောင့်တွေပေါ်လာတဲ့ပြုပြင်ပြောင်းလဲမှုတွေလည်းအယားမတင်ပြစ်သွားပါတယ်တိုင်းပြည်စီးပွားရေးကျဆင်းနေခြင်းမှာဆက်အုပ်စုတစ်ခုတည်းချမ်းသာနေလို့မရပါဘူးစီရေကိုအထောက်အကူပြုတဲ့စီးပွားရေးအင်အားစုတွေကြာဆင်းလာတာစစ်ကောင်စီအုပ်ချုပ်ရေးကိုနှီးကုန်းချုပ်စေမဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလထုတ်ကမ္ဘာပံ6လပတ်အစီရင်ခံစာမှာစီးပွားရေးအခြေအနေဆက်လက်ကြာဆင်းလာတာကိုဖော်ပြပါတယ်။စစ်ကောင်စီလက်ထက်တိုးပွားလာတာကတော့ဒုက္ခတဲ့ဥယျာဉ်ဖြစ်ပါတယ်။စစ်ပြေးဒုက္ခတဲ့နှစ်တန်းလောက်ရှိနေတုန်းဒီနှစ်နှောင်းပိုင်းမှာနောက်ထပ်5တန်းထပ်တိုးလာပါတယ်။တဲယူပို့ဆောင်ရေးအခက်အခဲကြောင့်နေဆက်ကုံသွေးရင်းမှာလဲကြဆင်းလာတာတွေ့ရပါတယ်။စားသုံးကုံကြီးမြင့်တဲ့ဒဏ်ကိုတပီလုံးခံနေကြရပါတယ်။လုံခွေအတွက်2000နာငွေဆက်ကိုရိုက်ထုတ်တာဟာလဲအခြေအနေကိုပိုပြီးဆိုးဝါးစေပါတယ်
။ဒါပေမဲ့ရှေ့လာမယ့်မတ်လအထိမြမစီပွားရေးဟာတိရခိုင်နှုံးလောက်တော့ဒိုးပွားလာနိုင်တယ်လို့ပဋိပက္ခဂျားကစင်ကုံမှုများဆိုတဲ့ကမ္ဘာပံမှတ်တမ်းမှာခန့်မှန်းထားပါတယ်။စီးပွားရေးလှုပ်ရှားမှုပမာဏ2019ကိုဗစ်ရောဂါမတိုင်မီအခြေအနေကိုပြန်မြောက်သေးတာမြန်မာတပြည်တည်းသာရှိတယ်လို့ဆိုပါတယ်ကုမ္ပဏီတွေဟာသူတို့စွမ်းရည်ရဲ့60ရာခိုင်နှုန်းလောက်သာထုတ်လုပ်နိုင်ကြလို့ကုန်ထုတ်လုပ်မှုကျဆင်းသွားပါတယ်ကုန်ထုတ်လုပ်ငန်းဟာစီးပွားရေးပမာဏရဲ့26ရာခိုင်နှုန်းရှိပြီးစိုက်ပျိုးရေးက22ရာခိုင်နှုန်းကုန်သွယ်ရေးက27ရာခိုင်နှုန်းရှိကြပါတယ်တည်ယူပို့ဆောင်ရေးဟာသဒ္ဒုထအကြီးဆုံးကဏ္ဍဖြစ်ပေမဲ့ထုတ်လုပ်မှုရဲ့12ရာခိုင်နှုန်းသာရှိပါတယ်။စောင့်လုပ်ရေးလုပ်ငန်းကတော့6ရာခိုင်နှုန်းသာရှိပါတယ်။ဒါမဲ့မတ်လမှာကုန်ဆုံးမဲ့ဗန္နာယီနှစ်မှာစီးပွားရေးတိုးတက်မှုမရှိသလောက်ဖြစ်နေတာတွေ့ရပါတယ
်။ကမ္ဘာပံအစီရင်ခံစာနဲ့အတူကုလသမဂ္ဂမူရင်းဆွေးနွေးတဲ့ရာဇဝတ်မှုရုံးရဲ့အစီရင်ခံစာလည်းထွက်လာပါတယ်။စစ်အာဏာသိမ်းမှုကြောင့်စီးပွားရေးတိုးတက်မှုစိတ်သုံးသွားတဲ့မြန်မာနိုင်ငံဟာဘိန်းအထွက်နှုန်းမှာတော့အများဆုံးဖြစ်နေတာတွေ့ရပါတယ်။ဘိန်းဆိုင်တဲ့ area 2000နီးပါးထပ်တိုးလာတဲ့အတွက်ဘိန်းအထွက်နှုန်းလဲ20ရာခိုင်နှုန်းလောက်တိုးပွားလာတာကြောင့်ကမ္ဘာမှာဘိန်းအထွက်ဆုံးနိုင်ငံဖြစ်သွားပါတယ်ဘိန်းတန်ချိန်1000ကျော်ထွက်တာမူအနည်း20ကျော်အတွင်းမှာဒီနှစ်ဟာအများဆုံးထွက်တဲ့အနှစ်ဖြစ်ပါတယ်ရှမ်းပြည်နယ်မှာဘိန်းအများဆုံးစိုက်ပျိုးပြီးချင်းပြည်နယ်ကဒုတိယကချင်းပြည်နယ်ကတတိယအများဆုံးဖြစ်ပါတယ
်ဘိန်းဆိုင်ပျိုးမှုနည်းဟာလဲခင့်နဲ့အညီတိုးတက်လာပုံရပါတယ်အစင်အလာရမိသားစုငွေပိုရရှိဖို့နဲ့စားသုံးမှုအတွက်မြေွက်လေးတွေမှာတနိုင်တစ်ပိုင်စိုက်ပျိုးကြတာပါဒါပေမဲ့မြန်မာပြည်ကရရှိတဲ့မှတ်တမ်းတွေအရဆိုရင်ဘိန်းစိုက်ပျိုးမှုကိုစနစ်တကျလုပ်ကင်လာကြောင်းသိရှိရပါတယ်စနစ်တကျအချိန်မှန်ရေးပေးသွင်းနိုင်ရေးနဲ့ဓာတ်မြေဩဇာသုံးဆွဲနိုင်မှုကြောင့်ဘိန်းအထွက်နှုန်းသီးသီးသာသာတိုးပွားလာပါတယ်1ဟက်တာဒါမှမဟုတ်2ဧကဂွဲလောက်မှာ2021ခုနှစ်အတွင်းဘိန်း14ကီလိုထွက်ရက2022မှာကီလို20 2023မှာ25ကီလိုစသဖြင့်နှစ်စဉ်ဘိန်းအထွက်နှုန်းတိုးပွားလာနေတာဟာခင့်မိလာတဲ့စိုက်ပျိုးရေးနည်းစနစ်ကြောင့်ဖြစ်ပါတယ်။စားဝတ်နေရေးပြဿနာကိုဖြေရှင်းရမှာဘိန်းစိုက်ပျိုးမှုဟာအားကိုးနိုင်လောက်တဲ့လုပ်ငန်းဖြစ်လာပါတယ်။ဘိန်းစင်းရဲ့စိုက်ခင်းရောင်စေးတိတိတသာတိုးပွားလာတာဟာလည်းဘိန်းစိုက်ပျိုးမှုကိုတိုးပွားစေပါတယ်
ဘိန်းထွက်ချိန်မှာဘိန်းစိမ့်ပေါက်စိမ့်ဟာ1ကီလိုကျပ်6သိန်းနဲ့9သိန်းကျပ်ရှိနေတာဟာလဲဘိန်းဆိုင်ပြိုးရည်ကိုအားပေးတယ်လို့ဖြစ်နေပါတယ်ပြည်တွင်းစစ်ဖြစ်နေတာကြောင့်အခြားသီးနှံကိုစိုက်ပြိုးရင်တယ်ယူပို့ဆောင်ရေးမှာအခက်အခဲရှိတဲ့အတွက်တွက်ချီမကိုက်ပါဘူးဘိန်းကိုစိုက်ခင်းအသည့်လာရောက်ဝယ်ကြတဲ့အတွက်ငွေဝင်ဖို့တေချာတယ်လို့ဖြစ်နေပါတယ်မြမစီပေါ်ရည်မှာဘိန်းဆိုင်ပြိုးရည်ဟာကြားလေးအရေးပါလေဖြစ်နေပါတယ်2023မှာဒေါ်လာတန်300နဲ့600ကျော်ဘူးထုတ်လုပ်နိုင်တယ်လို့ခန့်မှန်းတာမှုအတင်ထုတ်လုပ်မှု GDP ရဲ့တည်ရခိုင်နှုန်းနီးပါးပါပဲကုလသမဂ္ဂအဖွဲ့မသိသေးတာကတော့စစ်ဘေးရှောင်ဒုက္ခသည်တွေဘိန်းဆိုင်ပြိုးလာတာဖြစ်ပါတယ်ဒီမော့ဆုံမျိုးနဲ့အနောက်ဘက်ခြမ်းကစစ်ဘေးရှောင်တွေဟာတောင်ရကိုတေကတသိန်းကျော်နဲ့ငားရန်ပြီးဘိန်းဆိုင်ပြိုးကြတယ်လို့နိုဝင်ဘာလ30ရက်နေ့ထုတ်ကန္တာရဝတီတိုင်းစာဆောင်မှာဖော်ပြပါတယ်ဘိန်းဆိုင်ခင်းဟာစစ်ရှောင်စကားနဲ့အလွန်ဝေးပေမဲ့ဈေးကောင်းရတယ်လို့ဆိုပါတယ်မနေ့ကဆိုရင်ဘိန်းစိမ့်1ကီလိုကျပ်လက်ထင်းကျော်ပေါက်ဈေးရှိပြီးဘိန်းကင်းတဧကမှာ6ကီလိုထွက်တာမူဘဝရတရေအတွက်အထောက်အကူပြုကြောင်းသိရှိရပါတယ်ခင်ဗျာ
စစ်ကောင်စီလက်ထက်တိုင်းပြည်စီးပွားရေးကျဆင်းပေမဲ့ဒုက္ခသည်ဥယျာဉ်နဲ့ဘိန်းထုတ်လုပ်သုံးဆမှုကတော့တိုးလာနေတာကိုဥအောင်ခရဲ့မြန်မာရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ကျမ၏ကဏ္ဍပါဒီတစ်ပတ်မှာတော့ဆေးလိပ်ဖြတ်နေသူတွေကိုအကြံပေးထားပါတယ်ဆေးလိပ်စဖြတ်သူတွေအတွက်ပထမတစ်ပတ်ကအခက်ခဲဆုံးဖြစ်ပေမဲ့ကာလတစ်ခုကိုကျော်လွှားသွားနိုင်ရင်တော့နောက်ပိုင်းလွယ်ကူသွားနိုင်တယ်လို့ကျမ၏ပညာရှင်တွေကအကြံပြုနေပါတယ်ဘလောက်ကာလကိုအဓိကအတင်းကျော်လွှားပြီးဆေးလိပ်ပြန်တော့မိလင်လဲဘလို့ဆက်လုပ်တင်ပါလဲဒီအကြောင်း Health Digest ကျမ၏ရဲ့ဆေးပညာရှင်နဲ့ငင်းစားအက်ဒီတာကျုံနဲ့လူလူကျမရေးဖောင်ဒေးရှင်းအလို့မှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန့်ကိုကျွန်တော်ပဲမေးထားပါရခင်ဗျာโอเคဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန့်ခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်တာရဲ့အကျိုးကျေးဇူးတွေနဲ့ဒီဆေးလိပ်ဖြတ်ဖို့စဉ်းစားနေသူတွေနောက်ပြင်ဆင်နေသူတွေအပြင်ဒီလက်ရှိဆေးလိပ်ဖြတ်နေသူတွေအတွက်လည်းစိန်ခေါ်မှုတွေကြော်လွားနိုင်ရေးကိုပြီးခဲ့တဲ့အခေါက်တွေကပြောပြီးမှအခုတစ်ပတ်တော့ဆရာရင်လက်ရှိဖြက်နေသူတွေအတွက်နောက်ထပ်အကြံပြုဆရာတွေကိုအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ဖြက်နေရင်လည်းကျွန်တော်အခက်အခဲတွေရှိတယ်တကယ်တမ်းကျွန်တော်လေဟိုဆေးလိပ်ကမတော်ဘူးဆိုရင်ရတာပဲဒုတိယဖြက်လိုက်ရင်ဒါအပြည့်ဆုံးပဲအရှင်းဆုံးပဲအဲ့ဒါကိုကျွန်တော်ကအလိုလိုက်နေရတာပဲသူ့ရဲ့ရင်းထားတာပဲဖြစ်ဖြစ်ရှင်ရင်းပြတာကိုပဲမတွန်းလှန်နေတာပေါ့လေစိတ်တက်ခွန်အားနည်းတယ်လို့ပဲဆိုရမလားတော့မသိဘူးပေါ့လေအဲ့လိုဖြတ်ရင်းနဲ့ခက်ခဲတွေ့နေရတယ်ရက်ပြရင်ကြမယ်အတောင်တောင်မတူနိုင်ပါဘူးအဲ့ဒါဘဲအမှုအကျင့်ဆွဲလန်းဆိုပေါ့လေ21ရက်တိတိဒုတ်ရင်ပဲဖြစ်ဖြစ်ရှောင်ရင်ပဲဖြစ်ဖြစ်ဒုတ်ပြီးတဲ့ကိစ္စတစ်ခုက21ရက်နေ့တိုင်းပုံမှန်သွားပြီးတော့လုပ်ပြီမဲ့ဆိုလို့ရှိရင်အဲ့ဒါလည်းဆွဲသွားတာထုံထီးတူဒီဖြတ်တာဥစ္စာကလည်းငယ်သော21ရက်တာဖြတ်လိုက်လို့ရှိရင်ထနေလို့ချင်းဟိုပြန်နဲ့တတိယပတ်တလားတော့မပြည့်ဘူးပေါ့လေအဲ့ဘက်မှာဆိုလို့ချင်းကြော်လွားသွားပြီးလိုလျောက်အတာပျောက်သွားမှာတချို့ဥစ္စာဆိုဥမာကျွန်တော်ဆိုလို့ချင်းကာရီစင်ကနေတိုင်းလှုပ်တယ်မလှုပ်ရတဲ့နေဆိုလို့ချင်းနေလို့မကောင်းဘူးအဲ့ဒါတရက်လောက်ပြည့်ရင်ကိုပဲနှကင်းမှာဆလင်းကောင်းနေတော့တခုကျွန်တော်လမ်းချောင်းချောင်းဟိုလေးပင်လေးဟိုဝက်တွန်းလေးမအောင်ပဲစသင်းပေါ့လေလှုပ်တယ်အဲ့ဒါမလှုပ်ရင်မနေနိုင်ဘူးဆွဲသွားတာပေါ့ကောင်းတဲ့အကျင့်နဲ့လို့ဆွဲသွားသလိုအဲ့ဒီမကောင်းတဲ့အကျင့်ကိုလည်း21ရက်လောက်တာဖြတ်လိုက်လို့ရှိရင်ကြော်သွားသွားလို့ရှိရင်ကျတ
ော့နိုင်ပါတယ်။ဟုတ်ကဲ့။ဆရာလည်းအစားရပြောခဲ့တယ်ပထမတစ်ပတ်ကတော့အခက်ခဲဆုံးပေါ့နော်
။
နောက်ကျလို့ရှိရင်တော့တစ်ပြေးပြေးနဲ့
ဟုတ်တယ်ဟုတ်တယ
်။အခု21ရက်ဆိုတော့၃ပတ်မြောက်ပေါ့ဆရာ
။ဟုတ်ကဲ့။အားသာသဘောမျိုးဟိုဆီလီခရံကလွယ်ပါလေကွာ။ငါသမီးခဏပဲအချိန်မောများပြီခဏခဏဖြတ်တာပဲသေး။အဲ့ဒါမျိုးပေါ့လေ။မှန်တော့ तू ပြန်ပြန်ဆိုရမယ်လို့လ
ဲ။ဟုတ်ကဲ့။အဲ့တော့နောက်ဆုံးမေကွန်းကတော့ဆရာအဲ့ဒါပဲအဓိက။အဲ့တော့ဖြတ်ပြီးသွားတဲ့သူတွေပြန်ဆွဲမှာဆိုရင်ကြတယ်ပေါ့နော်။ပြန်လဲဆွဲကြတယ်ပေါ့ဆရာရဲ့
။ဟုတ်။အဲ့ဒါဟု
တ်အဲ့တော့သူတို့အတွက်ကောဆရာဘယ်လိုအကြံပြုချင်တာ
ဟုတ်ကဲ့ဟိုဒါလည်းခုနကကြံရန်ပြောတဲ့အထက်မှာစိတ်ကတော့နိုင်ဖို့တော့လိုတာပေါ့လေ21ရက်ထိပြတ်ထားပြီဆိုလို့ရှိရင်ဟို physically ရအနော်ခုန physical addition ကမလာတော့ physical addition ကလုံးဝတစ်ပတ်နဲ့ကြောက်သွားတယ်ဟိုထပ်ပြီးတော့ဒီစိတ်ပိုင်းဆိုင်ရာဥစ္စာလိုမျိုးတော့ပြန်ပြန်ပြီးတော့ဒီပေါင်းသင်းတဲ့ဒီပုံဝန်းကျင်တွေကိုပြန်ရောက်သွားမယ်နောက်တကဒီပစ္စည်းတွေကိုစိလိတ်နဲ့ပတ်သက်တဲ့ပစ္စည်းတွေစိကဲဘူးလာလာလေးဒါမှမဟုတ်ဘူးအစ်စ်ကလေးဒီအစ်စ်ကလေးအဲ့နအန်တက်လေးနော်ဝေးဝင်းသမားရဆိုလို့ရှိရင်လေဟာဒီကထွက်လာတဲ့ EC credit ကတလပပလေးနဲ့ဒစိလေးကလည်းဒစိလေးအလှလေးဆိုပြီးတော့ ပြန်ကန်ကြည့်မိပြီးတော့ဒါမျိုးကိုစိတ်ကိုဖြစ်လာလို့ရှိရင်တွန်းလှန်နိုင်ဖို့လိုပါတယ်အဲ့လိုရှောင်ဖို့လိုပါတယ်အဲ့လိုမရှောင်နိုင်လို့ရှိရင်တော့ခုနလို relax ပြန်ရောက်သွားတဲ့အဲကိုပါသွားနိုင်ပါတယ်တကယ်တမ်းကျတော့မိမိရဲ့စိတ်ကယုံယုံကြည်ကြည်နဲ့မကောင်းမှန်းလဲပြီးသွားပြီဆိုလို့ရှိရင်တော့ဒီ21ရက်တာရောင်းအောင်ဖြတ်လို့ရှိရင်ပြန်ဖြစ်တဲ့နှုံးကတော်တော်နင်းမှာပါခုနကတော့စိတ်တက်ခွန်ဟာတိတ်နေလို့နဲ့လူလူဆိုလို့ရှိရင်ပေါ့လေအတေဝေါ်များသာပြန်ဖြတ်ရတဲ့အဆုံးဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့တကယ်လို့ပြန်စောက်မိပြီးတော့ပြန်ချက်လူလူတွေအတွက်ဆုံးရောဆရာ
ကြီးဒါမျိုးလည်းအားပေးပါတယ်ထပ်ကြိုးစားပါနောက်တစ်ချိန်ပြန်ဖတ်ပါဒီမဟုတ်တစ်ချိန်ပြတ်မှာပဲတချို့ဟုတ်တယ်တစ်ခါနှစ်ခါတစ်ချိန်နဲ့ချိန်နဲ့မရဘူးသုံးလေးချိန်ပြန်ပြီးတော့တော့ရတာရှိတယ်ဟိုပြန်ပြီးတော့ဖြတ်ရတာရှိပါတယ်နောက်ဆုံးကြောင့်လည်းတကယ်ပြတ်ချင်သေးရှိရင်တကယ်ဖြစ်ချင်းတကယ်တော့ဟုတ်ဖြစ်ရမယ်ဆိုတာဒါလည်းအမှန်ပါပဲဟိုတစ်ဆက်သေးကျွန်တော်ပြောချင်တာပေါ့လေအယူဆမားလေးတွေနဲ့ယုံကြည်မှုယဉ်ကျေးမှုဘိုင်းအမှုပညာဘိုင်းတို့ရယဉ်ကျေးမှုတို့အစေးလေးတော့ရှင်ဒါမှမဟုတ်ကွန်စာရင်ဟာတို့မှာလည်းဒလိထုံဆန်းကျန်တာပဲအလေးထားပဲဒါရရိုးရကိုထိမ့်သိမ့်မယ်ဟိုရှေ့ထုံးမလဲမပဲနဲ့ဒေသုံးမလဲမလွဲနဲ့ဆိုတာအဲ့ဒါအဲ့လိုမျိုးတွေလည်းတချို့ကဇောရကတက်ရှင်ရတာရှိပါတယ်နောက်ပြကဟိုငါကွာငါအဖိုးတလေတလုံးတော့လာတာเนาะအတူအသက်60ရှိဘာဖြစ်ဘူးအဲ့အရာမျိုးပေါ့လေဟိုရှိကောင်းရှိနေပါတယ်အဲ့အရာဆိုတာတသိမ်းမှာတယောက်เนาะတသန်းမှာတယောက်ဆိုတာမျိုးပေါ့လေဟိုဆက်ဆက်ပါပါရှိနေတာမျိုးကုသိုလ်ကံကောင်းတဲ့မျိုးလည်းရှိနေပါတယ်အဲ့အရာကိုကျွန်တော်တို့ကဒီလိုနမူနာရှိတာပဲငါအဲ့လိုလိုက်လို့ပြန်ဆိုတာမျိုးလောက်ရမှာမဟုတ်ပါဘူးသူကကျန်တဲ့69ယောက်ကเนาะ69ယောက်ကဒီတာမန်လူတွေတာဖြစ်ပါတယ်ဒီရဲ့တန်ကိုခံမှာဖြစ်ပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောအကြံပေးဖို့ရှိအောင်လားဆရာ
နောက်ကရေကြီးမှုကိစ္စပေါ့လေစီးရွက်ကြီးပေါ့တဘကုတ်ပေါ့တဘကုတ်လီကကဘာမှာခရစ်ခုနှစ်1500ပတ်ဝန်းကျင်တော့ပေါ့လေအမေရိကန်နေပြီးတော့ပဲဟိုတမန်တွေယူလာပြီးတော့ယူရိုကိုတည်သွားတယ်အဲ့ကနေပြီးတော့ဆေးလေးကုတ်ပြီးတော့လိတ်ပြီးတောက်တယ်ဘင်းကိုဆက်တယ်ဘင်းကနေပြီးတော့တော့အဲ့ကနေတဖြည်းဖြည်းပြန်ရောက်တယ်အဲ့ဒီကနေမှတကကျွန်တော်အရှိတိုင်းကိုရောက်လာတာလို့ကျွန်တော်ဖတ်ဖူးပါတယ်ဒါတကအဲ့တော့ဆေးလေးတောက်တဲ့ကိစ္စကကျွန်တော်မှယူရင်ကြီးမှုလို့ကျွန်တော်တို့ခိုင်မာဆွဲထားလို့မရပါဘူး။နောက်ပြီးတော့ဟိုအဲ့ဒီလုံကကြတော့ဆီလီတောက်လို့ဟိုကင်ဆာတို့ဘာလို့ဖြစ်သွားတဲ့ဥစ္စာကိုတက်တယ်မပြနိုင်ခဲ့သေးဘူး။ဖြစ်မှန်းလည်းမသိကြသေးဘူး။ဒီဥစ္စာကလည်းဒီခရစ်50ကျော်လောက်ပဲရှိဦးမထင်တဲ့ဒီဆီလီတောက်ရင်အဆိုကျွန်တော်ငယ်လောက်ထီအောင်ကိုပဲဂျန်ဒီ70လောက်ပတ်ဝန်းကျင်လောက်ထီအောင်ကိုပဲတခြားမသိသေးဘူး။ Scientifically ထွက်လာတာတက်တယ်ပြတဲ့ဒီကင်ဆာဖြစ်နိုင်တယ်ဆိုတဲ့ဥစ္စာကိုမပြကြသေးဘူး။အော်ကျွန်တော်တို့ငငရအဲ့လိုတတန်းတန်းပေါ်မှာကျွန်တော်လည်း secret လေးပါလေဖွာဘူးပါတယ်ဖွာဘူးပါတယ် social smoker ပေါ့လေကျွန်တော်ဆိုတာဒီဥစ္စာတွေကမတိကြသလိုလားဟုတ်ခစ်တုံးကတောက်ခက်ကြတာဒါဟုတ်ကျွန်တော်တို့ကရိုးရာကိုဖက်ထားတဲ့သဘောမျိုးနဲ့တူတူလေရှိကြပါတယ်ဒါလူအခွင့်အရေးဖြစ်တဲ့အတွက်ကြောင့်အထူးတော့ကျွန်တော်အပြစ်တော်မပြောရင်ပါဘူးသို့တော့ဥစ္စာတွေကနောင်နာမဲ့ရုပ်သက်တစ်တွေအတွက်ကတော့သိသိသိတဲ့တာကိုအမှန်တိုင်းပေါ့ scientifically သိထားဖို့အောင်နဲ့ဟိုတာစီရမှာတော့ကျွန်တော်တို့လက်ရှိလူတွေရဲ့တာဝန်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာတော့အခုလိုဒီဆလိတ်ဖြတ်တာနောက်ဖိပင်းဒီဆလိတ်ဝေရှူတာဖြတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်လားဆရာ
ဟိုကွန်စာတဲ့ဒလိကလည်းတချို့လဲခုရိုးရာကိုထိမ့်သိမ့်ဖို့ဆိုပြီးတော့ရက်ရက်လူတွေရှိပါတယ်သို့တော့ကျွန်တော်ဆေးရကြီးနဲ့ကွန်စီရတော့เนาะထုံးလဲအတိုင်းပါပဲဒီသုံးခုကတော့သက်ဂရင်ကစားဖြစ်တည်အထိဒုက္ခပေးနိုင်တဲ့ပစ္စည်းတွေပါဒီကွန်းလေဖြတ်ကြောက်ပေါ့လေကွန်းရအောင်လေဖြတ်ကြောက်ဖို့အတွင်းကျင်ပါလေဆီလိတ်ပြင်မကပါဘူးဒေဘလေးဆေးရွက်ကြီးဒီ secret baby အရှိသမျှဆီလိတ်နဲ့ဆေးရွက်ကြီးတဲ့ပစ္စည်းအမျိုးမျိုးပေါ့လေနော် smoke black tobacco ခေါ်တာပေါ့ကွန်းရပေါ့လေအဲအဲ့ဒီဟာတွေကလည်းဖြတ်တဲ့ကိစ္စဖြစ်ပါလေဆိုတော့ကိုပြန်ပြင်ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆလိတ်စဖြတ်သူတွေ21ရက်ဇက်တိုက်3ဘတ်ပေါ့နော်မတောက်ပဲနေနိုင်လို့ရှိရင်ဆလိတ်ပြတ်ဖို့ထိအောင်နိုင်တာနဲ့တကယ်လို့ပြန်စောက်မိလို့ရှိရင်လည်းပြန်ကြိုးစားဖြတ်ချဖို့ဒေါက်ထရီစီမန်ပြောခဲ့တာကိုကျွန်တော်ပြောခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတခါတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုဆက်ပြောပြပါမယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်တို့လက်ရှိတတိယအကြိမ်တရုတ်ကကမ္ဘာကထလို့ပေးတာပြီးဆွေးနွေးနေတဲ့ပွဲကရလမကောင်းတဲ့သတင်းတွေထွက်နေပါတယ်။နောက်ကချင်ဘက်တိုက်ပွဲတွေကြောင့်တော့ဒေသခံတွေထိခိုက်သေဆုံးနေရတာနဲ့စကိုင်းဘက်မှာတော့အရသားတွေပါတပ်ဖြတ်ခံရတာတွေရှိလာနေတာတွေအပါအဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်။ဒီစီစဉ်ကိုတော့ FVR လို့အတူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော့ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတန်ရင်သားတည်နှောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်တို့ရဲ့တရုတ်နိုင်ငံကုမင်းမြို့မှာတတိယအကြိမ်ထပ်မံတွေ့ဆုံဆွေးနွေးခဲ့ကြရမှာတော့ရလတ်မကောင်းဘူးလို့တက်တွင်တည်င်းအရင်းမြစ်တွေကပြောပါတယ်ကချင်ပြည်ဖက်ကမြို့နယ်ဆိုင်းတောင်တင်ငိုင်ကုန်းအနီးမှာစစ်တပ်နဲ့ KIA တပ်တို့ရဲ့တိုက်ပွဲတွေဒေသခံတယောက်ထိမှန်သေဆုံးသွားပါတယ်။သတင်းလွှာတွေထဲမှာတော့စကိုင်းတိုင်းကောလင်းဝင်းတုပ်ပင်လယ်ဘူးလမ်းဆောင်အနီးပြည်သူ၁၉ယောက်ကိုစစ်ကောင်စီတပ်ကတပ်ဖြတ်သွားတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့တရုတ်နိုင်ငံကုမင်းမြို့မှာတတိယအကြိမ်ထပ်မံဆွေးနွေးခဲ့ပြီးရလတ်မကောင်းဘူးလို့စစ်တပ်တိုင်ဝမ်သတင်းရင်းမြစ်ကပြောပါရယ်အခုလ9ရက်နေ့ကနေ9ရက်နေ့အထိတရုတ်နိုင်ငံရဲ့ဂျာဝင်ညီနိုင်ပင်မှုနဲ့နှစ်ဖက်ကြားထပ်မံတွေ့ဆုံဆွေးနွေးခဲ့ရမှာရလတ်မကောင်းတဲ့အပြင်ကိုကန်တပ်ဖွဲ့ MNDAA ဘက်ကတင်းမာမှုတွေရှိခဲ့တဲ့အတွက်ဆွေးနွေးမှုပြပြဲသွားခဲ့တာလို့စစ်တပ်တိုင်ဝမ်တယောက်ကပြောပါရယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်တို့ဟာပြီးခဲ့တဲ့ဒီဇင်ဘာလ17ရက်ကနေ3ရက်နေ့အထိပထမအကြိမ်ဒီဇင်ဘာလ22ရက်နေ့ကနေဒီဇင်ဘာလ24ရက်နေ့အထိဒုတိယအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်
။ရှမ်းမြောက်နမ်တူးမြို့နယ်မန်လေးရွာကိုဇန်နဝါရီလ10ရက်နေ့ညနေ 4:00 ခွဲလောက်မှာစစ်တပ်ကဂျက်တိုက်လေယာဉ်နဲ့ဒုတိယအကြိမ်ထပ်မံဗုံးကျဲခဲ့လို့စာတင်ကျောင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စာတင်ကျောင်းနဲ့အနီးတစ်ဝိုက်ကအိမ်တွေအကုန်ပျက်စီးကုန်တယ်လို့ဒေသခံတယောက်ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲမန်လေးရွာကိုစစ်တပ်ကဂျက်လေယာဉ်နဲ့ဗုံးလာကျဲချတာကြောင့်တအောင်းအမျိုးသားပြည်ညာရေးကော်မတီ TNEC ကကျောင်းဆရာမှထိမှန်သိဆုံးခဲ့ပြီးဘုံကြီးကျောင်းလည်းမီးလောင်ပျက်ကျသွားခဲ့ပါတယ်။
ကချင်ပြည်နယ်ဖားကတ်မြို့နယ်ဆိုင်းတောင်လင်းဆိုင်ကုန်းနီးမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဇန်နဝါရီလ9ရက်နေ့ည8နာရီလောက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲဒေသခံတယောက်ထိမှန်သေဆုံးသွားခဲ့ပါတယ်။တိုက်ပွဲတဲ့စစ်တပ်ကပြက်လိုက်တဲ့လက်နက်ကြီးကမော်လကင်ရွာမှာကျရောက်ပောက်ကွဲပြီးဒေသခံတယောက်ထိမှန်သေဆုံးသွားတာလို့ဒေသခံအမျိုးသားတယောက်ကပြောပါတယ်။ဖားကတ်မြို့နယ်ထဲမှာတော့ဇန်နဝါရီလ9ရက်နေ့အထိလက်နက်ကြီးတနေကြားနေရပြီးမော်လကင်ရွာကပြည်သူတွေလည်းဘေးလွယာကိုပြောင်းပြီးနေထိုင်နေကြရပါတယ်။ဇန်နဝါရီလ6ရက်နေ့မှာလည်းဝေခါရွာကစစ်ကောင်စီရဲစခန်းနဲ့ပြူဟာကုန်းတစ်ခုကို KIA နဲ့ KPDF ပူးပေါင်းအဖွဲ့တို့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလေယာဉ်နဲ့ဗုံးကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။
မူခါဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးရှစ်လကြာပြီဖြစ်ပေမဲ့ရခိုင်ပြည်နယ်အတွင်းရှိကြီးလက်ဒေသကဂျမ်းမာကြီးဆိုင်ရာအဆောက်အုံတွေကြီးလက်စည်းခန်းတွေဒီနေ့အချိန်ထိမပြင်းစင်နိုင်သေးဘူးလို့ဒေသခံတွေကပြောပါရယ်2023ခုနှစ်နိုဝင်ဘာလလောက်အထိဒေသတွင်းရှိမြို့ပေါ်ကစည်းရုံတွေကိုပဲပြင်ဆင်မှုတွေလှုပ်ဆောင်ခဲ့ကြပြီးကြီးလက်ဒေသမှာတော့မပြင်းစင်နိုင်သေးဘူးလို့ဆိုကြပါရယ်မြောက်ဦးမြို့နယ်ဂုံကျွန်းရွာကဒေသခံအမျိုးသမီးတယောက်ကလည်းသူတို့ရွာကစည်းခန်းဟာဒီနေ့အချိန်ထိပိတ်ထားရတယ်လို့ဆိုပါတယ်ရတိတောင်မြို့နယ်ဖက်မှာလည်းမပြင်းနိုင်သေးတဲ့ကြီးလက်စည်းခန်းတွေကျောင်းဆောင်တွေဘုံကြီးကျောင်းတွေရှိနေသေးတယ်လို့ဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်လာတော့ပြင်ဆင်နိုင်ဖို့ဆိုတာပူပြီးအလှမ်းဝေးသွားပြီလို့ဆိုကြပါတယ်
မွန်ပြည်နယ်တောင်ပိုင်းခေါ်စာမြို့ရဲစခန်းကိုစစ်ကောင်စီဘက်ကအုံပြုလို့မရနိုင်အောင်ပြီးခဲ့တဲ့ဇန်နဝါရီလ9ရက်အစောပိုင်းမှာရေးဘလူးအဖွဲ့ကဝေရောက်မီးရှို့ဖျက်ဆီးလိုက်ပါတယ်။အဲ့ဒီခေါ်စာရဲစခန်းမှာစစ်ကောင်စီတပ်ဖွဲ့တွေကပြည်သူတွေကိုစစ်ဆေးတာတွေလုပ်နေတဲ့အပြင်ရာဘာချစ်တက်ချန်လုပ်သားတွေကိုရိုက်နဲ့အနိုင်ကျင့်ဖမ်းဆီးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဖမ်းဆီးခံရတဲ့သူတွေကိုငွေနဲ့ပြန်ရွေးခိုင်းတာတွေလုပ်တဲ့အတွက်ပြည်သူတွေကရေးဘလူးအဖွဲ့ကိုတိုင်ကြားလာလို့အခုလိုမီးရှို့လိုက်ရတာလို့ထုတ်ပြန်ထားပါတယ်။ခေါ်စာရဲစခန်းကိုရေးဘလူးအဖွဲ့စီးနင်းတက်ခိုက်ဖို့ဝင်ရောက်ချိန်မှာတော့ရဲတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာစခန်းထဲမှာရှိမနေကြတော့ဘူးလို့ဆိုပါတယ်ရဲစခန်းကိုမီးတင်ရှို့တဲ့အခါမှာလဲခေါ်စာမြို့ထဲမှာရှိတဲ့ခလာရ31တိုင်ရင်းကအပြင်ကိုလုံးဝထွက်မလာရဲဘူးလို့ရေးဘလူးအဖွဲ့ကဆိုပါတယ်
မြန်မာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုမရှိမချင်းစစ်ဘေးရှောင်တွေကိုနေရက်ပြန်ပို့မှာမဟုတ်ဘူးလို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ပူလောက်သူအော်မာကဇန်နဝါရီလ6ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဟာဇန်နဝါရီလ4ရက်နေ့ကနယူးဒီလီမြို့မှာအိန္ဒိယပြည်ထရေးဝန်ကြီးနဲ့တွေ့ဆုံချင်းစစ်ဘေးရှောင်အရေးဆွေးနွေးရမှာနေရက်ပြန်မပို့ဘူးဆိုတာကိုအမှတ်ခံချက်ပေးခဲ့တာလို့ မီဇိုရမ်ပြည်နယ်ဝင်ကြီးချုပ်ကဆိုပါတယ်အိန္ဒိယနိုင်ငံဗဟုအစိုးရပြည်ထောင်ဝင်ကြီးဌာနကမြန်မာစစ်ဘေးရှောင်တွေရဲ့ဇီဝအချက်လက်တွေကောက်ယူဖို့လှုံ့ဆော်တာကအိန္ဒိယနိုင်ငံထဲဝင်လာတဲ့နိုင်ငံခြားသားမှန်သမျှကိုမှတ်တမ်းတင်တဲ့အိန္ဒိယအစိုးရရဲ့ policy ဖြစ်ကြောင်းမြန်မာစစ်ဘေးရှောင်တွေကိုနေရပြန်ပို့ဖို့မဟုတ်လို့ဒါနဲ့ပတ်သက်ပြီးမစိုးရိမ်ကြဖို့ဝင်ကြီးချုပ်ကပြောပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ့်မှုဖြစ်ပွားပြီးနောက်အိန္ဒိယနိုင်ငံဘက်ခြားမှာမြန်မာနိုင်ငံသား 9,000 ကျော်လောက်ခိုလုံရောက်ရှိနေကြပါတယ်
ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။စကိုင်းတိုင်းကောလင်ဝင်းတို့ပင်လယ်ဘူးလမ်းဆောင်အနီးဒေသအခေါ်9မိုင်ဆိုတဲ့နေရာမှာပြည်သူ16ယောက်ကိုစစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်သွားတယ်လို့ကောလင်မြို့နယ်ပြည်သူ့အုပ်ချုပ်ရဲ့အဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းကျွန်မအမီကနေတင်ဆက်ထားပါတယ်။တပ်ပြတ်ခံလိုက်ရတဲ့သူတွေဟာစစ်ကောင်စီစစ်ကြောင်းရဲ့ဖမ်းဆီးရာကိုခံလိုက်ရတဲ့သူတွေဖြစ်တယ်လို့ကောလင်မြို့နယ်ပြည်သူ့အုပ်ချုပ်ရဲ့အဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်။
စစ်စုပေါင်း19ဦးတပ်ခိုင်းရတယ်လို့သိရပါတယ်။နောက်ပြီးမှ9ဦးအလောင်းကတော့လမ်းမကြီးပေါ်မှာတန်းစီလေးရပေါ့နော်။အဲတပ်ခိုင်းထားတာတွေ့ရပါတယ်။ကျန်တဲ့အလောင်းတွေကတော့ဘေးမှာကြံပြဲနေတဲ့တရံတွေ့ရတယ်လို့ကျွန်တော်တို့သိထားပါတယ်ဗျ။
အခုလ9ရက်နေ့မှာဝင်းတို့ဘက်ကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကဝင်းတို့ခမရ123တပ်ရင်းအနီးဒေသအခေါ်ကြောက်စိန်ဖျားနာကခရီးတွေတထောက်နားတဲ့နေရာကိုရောက်လာပြီးအဲ့ဒီမှာရှိနေတဲ့ခရီးသွားကုန်တွေတွေကိုဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်အခုလ9ရက်နေ့မှာပဲအလောင်းတွေကိုတွေ့ရှိခဲ့တာလို့ဒေသတွင်းသတင်းအရေးမြစ်တွေကပြောပါတယ်။စစ်တပ်ကတတ်သွားတဲ့ပြည်သူ16ယောက်ထဲကကောလင်းဒေသခံ9ယောက်ကိုပဲအတည်ပြုနိုင်သေးတာဖြစ်ပြီးကြံအလောင်းတွေကတော့ဘသူဘဝဖြစ်တယ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့ဆိုပါတယ်ဒီအလောင်းတွေကိုစစ်တပ်ကရဲရဲဆက်ဆက်တတ်ထားခဲ့တာလို့လည်းကောလင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်အဲ9လောင်းမှဆိုရင်1လောင်းမှတော့ကျွန်တော်တို့ဘိုက်ကိုဖွင့်ထားတဲ့ဟာတွေတွေ့ရပါတယ်နောက်1လောင်းမှတော့ဦးခေါင်းကိုတော်တော်ထိခိုက်ထားတာတွေ့ရပါတယ်ဂျန်နဲ့3လောင်းမှတော့ကျို6လောင်းမှကျိုးတွေတုတ်ထားတွေ့ရတယ်ခြေချင်းဝတ်တွေဖြတ်ထားတာတွေတွေ့ရပါတယ်ဗျ
အလောင်းတွေတွေ့တဲ့နေရာနားမှာတော့ကပ္ပစထုတ် 5.56mm ကြီးကွန်တွေကိုတွေ့ခဲ့ရပါတယ်။အသက်ခံခဲ့ရတဲ့ပြည်သူ16ယောက်တဲမှာအမျိုးသမီး2ယောက်နဲ့ကလေး1ယောက်လည်းပါဝင်ပါတယ
်။အသက်ခံထားတဲ့ပြည်သူရဲ့မှာအမျိုးသမီး2ဦးပါပါတယ်လို့ကျွန်တော်တို့ထည့်ထားပါတယ်။အဲဒီမှာယောက်ျားအမျိုးသားက18ဦးပေါ့နော်။ဟောအမျိုးသား18ဦးမှာအသက်16မပြည့်သေးတဲ့ကလေးငယ်တူဘောနော်ကျွန်တော်လောစရထတာကဒီဓာတ်ပေါ်ရင်၅လောင်းပေါ့နော်သူတို့ရဲ့ကိုရေးချက်တဲ့ဒီကောလင်းဒေတာကံဖြစ်တဲ့ဓာတ်ပေါ်ရင်၅လောင်းညာထားတဲ့
စစ်ကောင်စီဘက်ကအဲ့ဒီနေရာနာမှာကင်းမုံတွေဝတ်ထားတာရှိနေလို့ကြံအလောင်းတွေကိုပြန်လဲတည်ယူဖို့အခက်အခဲတွေရှိနေတယ်လို့လည်းကောလင်းမြို့နယ်ပအားဖတ်တာဝန်ရှိသူကဆက်ပြောပါတယ်စကိုင်းတိုင်းကောလင်းမြို့ကိုပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်ကောင်စီတပ်ဘက်ကမြို့ကိုပြန်လဲထိန်းချုပ်နိုင်ရေးအတွက်ပြန်လဲထိုးစစ်ဆင်နေတာဖြစ်ပါတယ်ဇန်နဝါရီလ2ရက်နေ့တုန်းကလည်းဝင်းတို့ဘက်ကနေပစ်လိုက်တဲ့လက်နက်ကြီးကြီးတွေကောလင်းစီတဲကိုကြားရပောက်ကွဲခဲ့ပြီးပြည်သူ6ယောက်သေဆုံးခဲ့ပါတယ်စကိုင်းတိုင်းတမူးမြို့နယ်ကနန်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုမှာတော့သေဆုံးသွားတဲ့အရက်သားပြည်သူ18ယောက်ထဲမှာကလေးငယ်9ယောက်ထိပါဝင်ခဲ့ပါတယ်ဒီကြောင်းရနယ်ပတ်သက်ပြီးတော့ကိုရော့ဘတ်ကစူးစီးတင်ဆက်ထားပါတယ
်တမူးမြို့နယ်ခမ်းပတ်မြို့အနီးကလေးတမူးကာလမပေါ်ကကနန်ရွာကိုစစ်ကောင်စီတပ်ကဇန်နဝါရီလ9ရက်တနင်္ဂနွေနေ့မနေ့10ရက်ကျော်ကျော်ဖျားကြောင်းတက်ချိန်မှာလေကြောင်းနဲ့ဖြတ်အပြင်းဘုံတွေသုံးပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဖြစ်စဉ်နဲ့ပတ်သက်ပြီးကနန်ဒီတာခန်က
စံတိုင်းခွဲမှာလာချတယ်လက်ကျောင်းစံတိုင်းကျောင်းမှာလာချတာအဆုပ်လည်းပြည့်စုံပုံနဲ့ကျောင်းဝင်တွေကအစားကိုအဲခွဲမှာကလေးတွေစော့ကစားနေတဲ့ဘလုံးကန်နေတဲ့ကလေးတွေလည်းရောက်ပြီးတော့ဝိုင်းရှင်းနေတော့အဲ့လိုတရားခေါ်မှာတက်လာတော်တော်လေးကိုအဲ့လိုချိန်သွားတာစံတိုင်းကျောင်းလားမှာရှိတဲ့ဘုရားကျောင်းဝတ်ပြုတ်နေတဲ့ချိန်ဆိုတော့အဲ့ဘုရားကျောင်းကိုလည်းတော်တော်ထိခိုက်တယ်ဘုရားကျောင်းတက်နေတဲ့ပြည်သူတွေကတော်တော်လည်းထိနာနေကြတယ်ဆုံးသွားတာ18ယောက်အလုံးပေါင်းတော်တော်လေးဝမ်းနေနေကြတယ်တရားလုံးဝမ်းနေကြခွဲနေကြတာပဲ
အဲ့ဒီဘုံကျဲတိုက်ခိုက်မှုတွေအသက်9နှစ်ကနေ18နှစ်အရွယ်ကလေးတငယ်9ယောက်အပါအဝင်အရက်သားပြည်သူ18ယောက်သေဆုံးပြီးထိခိုက်ဒဏ်ရာရရှိသူ19ယောက်ရှိတယ်လို့အခင်းဖြစ်ပွားရနေရာကိုရောက်ခဲ့တဲ့ကနန်ဒီတာခန်ပြည်သူတွေကပြောပါတယ်ထိခိုက်ဒဏ်ရာရသူ19ယောက်ထဲမှာလည်းအသက်3နှစ်ကနေ16နှစ်အရွယ်ကလေးငယ်17ယောက်ပါဝင်ပါတယ်ကနန်ကြီးရွာကိုစစ်ကောင်စီကမြေပြင်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးဘုရားကျောင်းနဲ့စာတင်ကျောင်းအပါအဝင်နေအိမ်တွေလည်းအများပြားထိခိုက်ပျက်စီးခဲ့ပါတယ်ကနန်ကြီးရွာဟာပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ခမ်းပတ်မြို့နယ်ကနေတဲ့ရွာတစ်ရွာဖြစ်ပြီးချင်းလူမျိုးစုတွေနေထိုင်တဲ့ရွာဖြစ်ပါတယ်ဒီလိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရပြီးနောက်ပြည်သူတွေဟာစိုးရိမ်ပြီးဘေးလွတ်နိုင်မဲ့တောင်ယာရီစီတိမ်းရှောင်နေကြရတယ်လို့ဒေသခံတယောက်ကဆက်ပြောပါတယ်
တော့
ခလာမဆူလို့ဒီမနေ့လက်ထပ်ပြီးလေကြာသူလေရောမှာဒီရေဂျော်နဲလေးမင်းငါမင်းဝေးနေရမှာလဲရှိရလဲရှိကြတယ်စာတင်ဆောင်နဲ့နည်းနည်းကန့်နေတဲ့အိမ်ကြီးပဲထပ်ပြီးနေကြာဆုံးလေးစလုံး
ဆရာနာသိန်းချိန်ကနေ2023ဒီဇင်ဘာလ31ရက်အတွင်းစစ်ကောင်စီရဲ့တပ်ဖြတ်မှုကြောင့်အသက်18နှစ်အောက်ကလေးငယ်829ယောက်အမျိုးသမီး1018ယောက်သေဆုံးခဲ့ရတယ်လို့အမျိုးသားငွေငွေရေးစုရကာကွယ်ဝင်ကြီးဌာနကဇန်နဝါရီလ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ရက်ရွာတွေကိုလေကြောင်းတိုက်ခိုက်မှုပေါင်း983ချိန်ပြုလုပ်ခဲ့တာကြောင့်အရက်သား898ယောက်သေဆုံးပြီးဘာသာရေးအဆောက်အုံပေါင်း86လုံးစာတင်ကျောင်းပေါင်း52ကျောင်းပျက်စီးခဲ့ရတယ်လို့အယူကြီးကဆိုပါတယ်။ဒီကျူးလွန်မှုတွေမှာပါဝင်တဲ့အမိတ်ပေးစီခိုင်းသူလက်ရောက်ကျူးလွန်သူအပီးအမြောက်ပြုသူနဲ့တာဝန်ရှိသူအဆင့်ဆင့်ကိုပြည်တွင်းတရားစီရင်ရေးစနစ်နဲ့ဖမ်းဆီးအရေးယူပြစ်ဒဏ်ချနိုင်ရေးဆောင်ရွက်သွားမယ်လို့လည်းအမျိုးသားငွေငွေရေးအစိုးရကထုတ်ပြန်ထားပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
စစ်ကောင်စီနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့ရဲ့ကုမင်းမျိုးတတိယအကြိမ်တွေ့ဆုံဆွေးနွေးပွဲရလမကောင်းဘူးလို့စစ်တပ်အတိုင်းဝိုင်းကပြောပါတယ်။ကချင်ပြည်နယ်ဖားကမြို့နယ်မှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့အကြမ်းတိုက်ပွဲမှာတိရစ္ဆာန်တယောက်ထိမှန်သေဆုံးသွားခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းရင်းသားသတင်းတော်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။စစ်ကောင်စီနဲ့ညီနောင်မဟာမိတ်တရုတ်မှာထပ်ဆွေးနွေးနေစေဆွေးနွေးပွဲရလဒ်မကောင်းတာပါဝင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ကဏ္ဍတွေပြီမှာတော့ VO ရဲ့ချက်သာရင်းညအစီအစဉ်တွေအစီအစဉ်တွေဆုံးမသက်ခင်တရင်ချင်းချက်ကိုမဆုမြန်မုံပြပြပေးပါအောင်ခင်ဗျာ
ကာဇာကားမြောင်ဒေသထဲမှာဖြစ်ပွားနေတဲ့ဒီစစ်ပွဲမှာအစ္စရေးကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်ဆိုပြီးတော့တရားစွဲတဲ့အမှုကိုနယ်သာလန်နိုင်ငံ The Hague မြို့ကကုလသမဂ္ဂရဲ့ဒီနိုင်ငံတကာတရားရုံး ICJ မှာဒီကနေ့စတင်ကြားနာပါတယ်2023အောက်တိုဘာ9ရက်တုန်းကဟာမတ်စစ်သွေးကြွရဲ့တိုက်ခိုက်မှုအပေါ်အစ္စရေးရဲ့တုံ့ပြန်မှုအတွင်မှလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့တောင်အာဖရိကနိုင်ငံတရားရေးဝန်ကြီးရော်နယ်လမိုလာကတရားရုံးကိုလျှောက်ထားတင်ပြခဲ့ပါတယ်။ဂါဇာကမ်းမြောင်မှာဒီပါလက်စတိုင်းတွေကိုအစ္စရေးတို့အစုလိုက်အပြုံလိုက်တပ်ဖြတ်နေတာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရရောက်နေတယ်လို့အဲ့လိုမျိုးလူမျိုးတုံးတပ်ဖြတ်မှုမြောက်နေတဲ့အခြေအနေမဖြစ်အောင်လို့တားဆီးကာကွယ်ခြင်းမရှိဘူးလို့ဒီအလိုတောင်အာဖရိကနိုင်ငံတရားရေးဝန်ကြီးကလျှောက်ထားခဲ့ပါတယ်။ဂါဇာမှာအစ္စရေးစစ်ဆင်နေမှုကိုချက်ချင်းရဖို့အပါအဝင်အစ္စရေးအတွက်မဖြစ်မနေလိုက်နာဖို့လိုအပ်တဲ့ကနဦးအမိန့်တွေချမှတ်ပေးဖို့အတွက်ကိုလည်းတောင်အာဖရိကနိုင်ငံက ICJ တရားရုံးကိုတောင်းဆိုထားပါတယ်။အခုလိုမျိုးတောင်အာဖရိကနိုင်ငံရဲ့ဆွဆွဲမှုတွေကိုအစ္စရေးဘက်ကအခြေမြင့်မရှိဘူးလို့ပြောဆိုပယ်ချထားပါတယ်။အရှေ့လေပိုင်းဒေသအရေးနဲ့ပတ်သက်လို့ဒေသရင်းမှလှည့်လည်ခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒီကိုင်ရိုနိုင်ငံအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဒီကနေ့ရောက်ရှိပြီးတော့ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ပင်လယ်ညီထဲမှာသွာလာနေတဲ့တင်မောရီအပေါ်ယေမန်နိုင်ငံကဟူသီတပ်ပုံတွေတိုက်ခိုက်နေမှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြစ်တင်လိုက်ပြီးတော့တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုပါတယ်။ကမ္ဘာရေကြောင်းကုန်သွယ်ရေးကိုထိခိုက်နေပြီးရေကြောင်းလမ်းလွတ်လပ်စွာသွာလာနိုင်ခွင့်တွေထိခိုက်နေတာကြောင့်အမေရိကန်နဲ့ဂျပန်ကဆုံးဖြတ်ချက်မူကြမ်းရေးဆွဲပြီးတော့ဗုံးထုနေတုန်းကမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့မြန်မာစစ်တပ်ကစစ်သား2လအတွင်းမှာ400ကျော်ရှိတယ်လို့အိန္ဒိယနိုင်ငံကပြောလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်ကနေဝင်ရောက်လာတဲ့စစ်သား419ယောက်ရှိခဲ့တယ်လို့ဒီဇန်နဝါရီလ15ရက်နေ့မှာကြားရောက်မဲ့အိန္ဒိယတပ်မတော်နေမတိုင်ခင်ပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာအိန္ဒိယကြီးတဲ့ဦးစီးဘိုးချုပ်ကြီးကဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါမဆုမြတ်မွေအခုလိုတရင်ချင်းအကျုပ်ပြီးမှာတော့အခုညချက်သားရင်းညအစီအစဉ်တွေကဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန် Channel Rubber Bus တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်
This program has come